Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့သစ်တစ်နေ့ဖြစ်ကြပါစေခင်ဗျာ။ VOA American သံရဲ့2016ခုနှစ်မတ်လ24ရက်ကြာသပတေးမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ30.40 48.50 နဲ့လိုင်းလံ190ဒူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ဘယ်လ်ဂျီယံဘရပ်ဆဲမြို့လေဆစ်ကိုတိုက်ခိုက်ခဲ့သူနှစ်ဦးတည်းကတဦးဟာဘသူဖြစ်တယ်ဆိုတာကိုအာနာပိုင်းတွေကထုတ်ဖော်ပြောဆိုလိုက်ပါတယ်အမေရိကန်သမ္မတကိုယ်စားလှယ်လောင်းတွေကလည်းအဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့တုံ့ပြန်မှုအမျိုးမျိုးကိုထုတ်ဖော်ပြောဆိုကြပါတယ်မြန်မာနိုင်ငံမှာတော့ဝန်ကြီး18ဦးရဲ့အမည်စီးရင်ကိုဒီကနေ့ပြည်ထောင်စုလွှတ်တော်ကနေအတည်ပြုပေးဖို့ရှိနေပါခင်ဗျာဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာ NND အစိုးရအဖွဲ့အစည်းတွေမှာပါမဲ့ဝန်ကြီးနှုတ်ဦးရဲ့နိုင်ငံခြားကယာထားတဲ့ဘွဲ့လွန်လက်မှတ်တွေနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်နေပါတယ
် What we call in the United States vetting of people in other words looking into their backgrounds to see whether they were suited
မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမော့ကဒေးဗစ်စတိုင်းဘတ်ပြောသွားတာပါသတင်းတွေပြီးမှနားဆင်ရပါမယ်အဲဒီနောက်ဘယ်လ်ဂျီယံနိုင်ငံအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေရခိုင်ပြည်နယ်မှာရခိုင်ဝန်ကြီးချုပ်နေရာအတွက်ဘယ်သူကိုရွေးချယ်ပေးသင့်တယ်လဲဆိုတဲ့ပြည်သူတွေရဲ့ထုတ်ဖော်ဆန္ဒပြမှုတွေကိုလည်းကြားရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့ကိုရဲကောင်တို့ကတင်ပြပါမယ်ခင်ဗျာ
ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကလေဆစ်ကိုအသေးခံဘုံးခွဲတက်ခတ်ခဲ့သူ2ဦးအနက်2ဦးဟာပြီးခဲ့တဲ့နိုဝင်ဘာလတည်းပြင်သစ်နိုင်ငံပဲရစ်မြို့အကြမ်းဖက်တက်ခတ်မှုမှာပါဝင်ပတ်သက်ခဲ့တဲ့အသက်25နှစ်အရွယ် IS စစ်သွေးကြောအဖွဲ့ကဘုံးလုတဲ့သူဖြစ်တဲ့အကြောင်းထားလိုင်းအရာရှိတွေကပြောပါတယ်မော်ရိုကိုနိုင်ငံမှာမွေးဖွားပြီးဘယ်လ်ဂျီယံနိုင်ငံမှာကြီးပြင်းခဲ့သူနာဂျင်လာချရူဝီဟာပဲရစ်မြို့အကြမ်းဖက်တက်ခတ်မှုမှာလည်းအဓိကပါဝင်ပတ်သက်ခဲ့သူတူဦးဖြစ်တဲ့အကြောင်းအသေးခံဘုံးခွဲဖို့ကိုပါမဝတ်ဆင်လာခဲ့တဲ့အုပ်အစားတွေကနေ DNA မျိုးရိုးဗီဇာစစ်ဆေးပြီးသိရှိခဲ့ကြတာပါဘရပ်ဆဲမြို့မှာအင်္ဂါနေ့ကစီးနင်းရှာဖွေခဲ့တဲ့တိုက်ခန်းမှာလည်းသူ့ရဲ့ DNA ကိုတွေ့ရှိခဲ့ပြီးဒီတိုက်ခန်းမှာပဲဘုံးလုခဲ့တယ်လို့လည်းအာနာပိုင်းတွေကယုံကြည်ထားကြပါတယ်တစ်ချိန်တည်းမှာပဲဘရပ်ဆဲမြို့ကအသေးခံဘုံးခွဲသူနောက်တဦးဟာလည်းအရင်တုန်းကတူရကီနိုင်ငံကဖမ်းဆီးမိပြီးဥရောပတိုက်ကိုပြန်လည်ပို့ဆောင်ပေးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့ရှစ်လလောက်ကမှပြန်လွတ်ပေးခဲ့သူဖြစ်တဲ့အကြောင်းတူရကီသမ္မတရီဆက်တိုင်ယက်အာဒဝန်ကဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။အီဘရာဟင်အယ်ဘာရဂူဆိုသူဟာတူရကီနိုင်ငံတောင်ပိုင်းနယ်စပ်ကနေစီးရီးယားနိုင်ငံထဲဝင်ဖို့ကြိုးစားခဲ့တာကိုဟန်တားခဲ့တဲ့အကြောင်းဘယ်လ်ဂျီယံအာဏာပိုင်ကတူရကီအစိုးရကသတိပေးခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ဖမ်းဆီးမိပြီးတဲ့နောက်ပြီးခဲ့တဲ့ဇူလိုင်လထဲမှာပဲပြည်နယ်နံပေးခဲ့ပြီးနိုင်ငံခြားကလာတဲ့အစွန်းရောက်တက်ခိုက်ရေးသမားတူဦးဖြစ်တဲ့အကြောင်းသတိပေးခဲ့တဲ့ကြားကပဲဥရောပအာဏာပိုင်ကလွတ်ပေးခဲ့တာလို့လည်းတူရကီသမ္မတကပြောပါတယ်။အသက်29နှစ်အရွယ်ဘယ်လ်ဂျီယံနိုင်ငံသားအယ်ဘာခရူဝီကိုပြန်လည်လွှဲပြောင်းပေးပြီးခဲ့ပြီးတဲ့နောက်အကြမ်းဖက်ဝါဒီတွေနဲ့ဆွနယ်မှုရှိတဲ့အကြောင်းအထောက်အထားမပြနိုင်တဲ့အတွက်ဥရောပအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တယ်လို့လည်းတူရကီသမ္မတကပြောပါတယ
်။ IS အဖွဲ့ကိုချေမှန်းမှုဟာသူ့ရဲ့ထိတ်တန်းဦးစားပေးတာဝန်ဖြစ်တယ်လို့သမ္မတဘားရက်အိုဘားမားကဘယ်လ်ဂျီယံနိုင်ငံမှာလူပေါင်း32ဦးသေဆုံးစေခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကို IS အဖွဲ့ကသူတို့ပြုလုပ်ခဲ့တာလို့ကြေညာပြီးနောက်တစ်ရက်မှပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွက်ကျူးလွန်သူတွေကိုဥပဒေအရတရားစီရင်နိုင်ဖို့အတွက်ဘလို့အကူအညီမျိုးကိုမဆိုဘယ်လ်ဂျီယံနိုင်ငံကမိတ်ဆွေနဲ့မဟာမိတ်တွေကိုပေးအပ်သွားဖို့တန်လိမ့်ထံချမှတ်သွားတယ်လို့အာဂျင်တီးနားနိုင်ငံမှာရောက်နေတဲ့မစ္စတာအိုဘားမားကပြောလိုက်ပါတယ်။ဒါဟာလူမျိုးဘာသာယုံကြည်မှုနဲ့နိုင်ငံသားဖြစ်မှုတွေဘလို့မင်ကွဲပြားနေပါစေအကြမ်းဖက်မှုကိုတိုက်ဖျက်ဖို့အတွက်တစ်ကမ္ဘာလုံးစုစည်းညီညွတ်ပြီးအားလုံးအတူတကွလှုပ်ဆောင်ဖို့လိုတယ်ဆိုရယ်သတိပေးချက်တစ်ခုပဲဖြစ်တယ်လို့သူကပြောပါတယ်။IS အဖွဲ့ကိုတိုက်ခိုက်တဲ့မဟာမိတ်အဖွဲ့မှာဘယ်လ်ဂျီယံနိုင်ငံပါဝင်ခဲ့တဲ့အတွက်လက်စားချေတဲ့အနေနဲ့အင်ကာနေကဘရပ်ဆဲမြို့လေဆိပ်နဲ့မြောက်ယထာဘူရာမှာဖြစ်ပွားခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုတွေကိုသတိပြုလုပ်ခဲ့တာလို့ IS အကြံပေးအဖွဲ့ကကြေညာထားတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတကိုယ်စားလှယ်လောင်းရှင်ပြိုင်မှုမှာထိတ်ကနေပြေးနေတဲ့ပုဂ္ဂိုလ်ကလေးကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာလူတွေတေဆုံးမှုတွေရှိခဲ့တဲ့အကြံဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲအကြမ်းဖက်ချင်းချောက်မှုတွေကိုအကောင်းဆုံးဘလုံနည်းတွေနဲ့ကန့်တွယ်ဖြစ်ရှင်းသင့်တယ်ဆိုပြီးအယူအဆအမျိုးမျိုးကိုပြောဆိုခဲ့ကြပါတယ်။ Republican Party ကိုယ်စားလှယ်ရဲ့အကြမ်းရှိကပြင်းနေတဲ့အင်ချမ်းလုပ်ငန်းရှင်ဘီလီယံနာတထေးကြီး Donald Trump ကပြီးခဲ့တဲ့သတင်းပတ်ကဘယ်လ်ဂျီယံမှာဖမ်းမိခဲ့တဲ့ Paris အကြမ်းဖက်သမား Salah Abdeslam ကိုညှဉ်းပန်းနှိပ်စက်တာအပအဝင်ပြင်းပြထန်ထန်စစ်ဆေးမင်းမြတ်နဲ့ဤတွေကိုအာဏာပိုင်တွေကတုံးခဲ့မယ်ဆိုရင်အနည်းဆုံး32ယောက်သေပြီးနောက်ထပ်လည်း281ယောက်ဒဏ်ရာတွေရရှိခဲ့တဲ့ Brussels မြို့ကအကြမ်းဖက်တိုက်ခိုက်မှုကိုကာကွယ်နိုင်တယ်လို့ပြောဆိုခဲ့ပါတယ် Abdeslam ဟာစုံစမ်းစစ်ဆေးမင်းမြတ်မှုတွေကိုဖြစ်ကြခဲ့တဲ့အကြောင်းသတင်းတွေထွက်ခဲ့ပေမဲ့ Mr. Trump က ညှဉ်းပန်းနှိပ်စက်မှပဲမြန်မြန်ဆန်ဆန်ဖြေလိမ့်မယ်လို့ CNN ရုပ်သံသတင်းဌာနကိုပြောကြားခဲ့တာဖြစ်ပါတယ်။သူရဲ့အဓိကအပြိုင်မဲ့ဖြစ်တဲ့ Texas ပြည်နယ်အထက်လွှတ်တော်မှာ Ted Cruz ကတော့ Al-Qaeda နဲ့ IS အစိုးရအုပ်စုတွေအားကောင်းတဲ့နိုင်ငံတွေကနေနောက်ထပ်ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုကိုဝင်ကွင်းပြုဖို့ကိစ္စရပ်ဆိုင်းထားဖို့တောင်းဆိုခဲ့ပါတယ်။အဲဒီလိုတောင်းဆိုမှုကိုသူ့အနေနဲ့ထောက်ခံကြောင်းလဲ Donald Trump ကပြောပါတယ်။ Democratic Party ဘက်မှာရှေ့ကနေပြည်နေသူနိုင်ငံကြီးဝန်ကြီးကောင် Hillary Clinton ကတော့ Donald Trump ရဲ့ပြောဆိုချက်တွေကိုရှုံ့ချခဲ့ပြီးသမ္မတတယောက်ဖြစ်တယ်မဟုတ်ပဲနိုင်ငံတော်စစ်တင်တာပဋိချုပ်အဖြစ်လဲတာဝန်ယူရမယ့်သူတယောက်ကိုရွေးချယ်ရမယ့်အချိန်မှာလူတွေအထက်တလန့်ဖြစ်အောင်လုံဆော်တဲ့ခေါင်းဆောင်မျိုးမရှိသင့်ဘူးလို့ပြောဆိုခဲ့ပါတယ
်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာယူကရိန်းနဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ပြည်ပခအခြေအနေတွေကြောင်းရုရှားသမ္မတပူတင်ရုရှားနိုင်ငံသားဝန်ကြီးဆာဂရီလာဗာရော့နိုနဲ့ကရင်မလင်မှာဆွေးနွေးဖို့အတွက်မော်စကိုမြို့ကိုရောက်ရှိနေပါတယ်။သူတို့အနေနဲ့အင်ကာနေကဘရဆဲမြို့မှာဖြစ်သွားတဲ့တိုက်ခိုက်မှုအကြောင်းကိုလည်းဆွေးနွေးကြပွဲရှိပြီးနိုင်ငံသားဝန်ကြီးကယ်ရီအနေနဲ့ဒါဟာဘယ်လ်ဂျီယံနိုင်ငံသားတွေရဲ့ဒါရင်နဲ့ဥရောပရဲ့နှလုံးသဲဘုတ်ကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဆီးရီးယားအရင်နဲ့ပတ်သက်ရင်ကယ်ရီအနေနဲ့ဆီးရီးယားသမ္မတဘာရှာအဲအာဆတ်ရဲ့ခေါင်းဆောင်မှုအောက်ကနေနိုင်ငံရဲ့အပြောင်းအလဲတစ်ခုဖြစ်ဖို့ဥတီတဲ့ကြုံဝန်းအားထုတ်မှုတွေနဲ့ပတ်သက်လို့ပူတင်နဲ့လာဗာနော့တို့ရဲ့အမြင်သဘောထားတွေကိုသိကျင်နေတယ်လို့အမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတို့ကပြောပါတယ
်။UAV ကန်တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါနေကြာသာပတင်းနေမနဲ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံမှာမကြာခင်တက်လာတော့မဲ့အစိုးရတိအဖွဲ့အတွင်းပေါ်ဝင်မဲ့ဝန်ကြီး18ဦးရဲ့အမည်စင်းကိုဒီကနေ့မတ်လ24ရက်နေ့မှာပြည်ထောင်စုလွှတ်တော်ကဆုံးဖြတ်အတည်ပြုပေးဖို့ရှိနေပါတယ်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌမောင်ဝင်းခိုင်တန်းကနေမတ်လ22ရက်အင်္ဂါနေ့ကအစိုးရအဖွဲ့အတွင်းပေါ်ဝင်မဲ့ဝန်ကြီး18ဦးရဲ့အမည်စင်းကိုဖတ်ကြားတင်ပြခဲ့ပြီးအဲ့ဒီထက်မှာ NLD ပါတီဝင်6ဦးတမတော်ကာကွယ်ဦးစီးချုပ်ကတိုက်ရိုက်ခံထားတဲ့ကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ရေးဝန်ကြီးစတဲ့အရေးပါတဲ့ဝန်ကြီးဌာနတွေအတွက်တမတော်အရာရှိ3ဦးကျန်းခံရေးပါတီဝင်2ဦးတိုင်းရင်းသားရေးရာဝန်ကြီး2ဦးနဲ့တခြားတက်သည့်ပညာရှင်6ဦးတို့ပါဝင်ကြပါတယ်။ NLD ပါတီဝင်6ဦးထဲမှာတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လည်းပါဝင်ပြီးဒေါအောင်ဆန်းစုကြည်အမည်ပေးမှာနိုင်ငံခြားရေးသမရာယုံပညာရေးလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနစတဲ့ဝန်ကြီးဌာန၄ခုကိုဖော်ပြထားတဲ့အတွက်သူ့အနေနဲ့အဲ့ဒီ၄ခုကိုပူးတွဲတာဝန်ထမ်းဆောင်သွားမယ်သဘောတက်ရောက်နေပါတယ်။တကယ်လို့ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့တွင်ဝန်ကြီးတာဝန်တွေကိုထမ်းဆောင်မယ်ဆိုရင်လွတ်တော်အမဖြစ်ကနှုတ်ထွက်ပေးရမှာဖြစ်သလို2008ဖွဲ့စည်းပုံအရ NLD ပါတီဥက္ကဋ္ဌအဖြစ်ကလည်းနှုတ်ထွက်ပေးရမှာဖြစ်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းကလက်ရှိဝန်ကြီးချုပ်နာဂျက်ရာဇက်ကိုအစိုးရရဲ့ရမုံငွေတွေသူ့ရဲ့ပုဂ္ဂလိကပိုင်းဘဏ်စင်းတွေကိုလွှဲပြောင်းထည့်သွင်းခဲ့တယ်ဆိုရယ်ဆွဆွဲချက်နဲ့တရားစွဲဆိုလိုက်ပါတယ်နာဂျက်ဟာမယိုးသားတဲ့စိတ်နဲ့ရွေချက်ရှိရှိအာဂရိလိုက်စားမှုလုပ်ရက်ကိုနီလန်အမျိုးမျိုးနဲ့တတကြွကြကြိုးပမ်းခဲ့တယ်တရားဝင်အစိုးရဌာနတွေကပြုလုပ်တဲ့စုံစမ်းစစ်ဆေးမှုမျိုးစုံကိုပိတ်ဆို့တားဆီးတာတွေလုပ်ခဲ့တယ်လို့ကြန့်ကြာသွားအောင်လမ်းချော့သွားအောင်စသဖြင့်အမျိုးမျိုးကြိုးပမ်းလုပ်ဆောင်ခဲ့တယ်လို့ဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ကတရားစွဲဆိုတဲ့ဆွဆွဲချက်ထဲမှာဖော်ပြထားပါတယ်တချိန်ကတော့နာဂျစ်ကသူ့အနေနဲ့အစိုးရပိုင်ငွေတွေနဲ့ပတ်သက်လို့ဘာအမှားမှကျူးလွန်ခဲ့တာမျိုးမရှိတဲ့အကြောင်းညှင်းဆိုခဲ့တယ်လို့ဒီငွေတွေဟာ2013ရွေးကောက်ပွဲမှာအနိုင်ရရှိဖို့အတွက်သူ့ကိုဆော်ဒီနိုင်ငံတော်ဝင်မိသားစုကလက်ဆောင်ဖြစ်ပေးတာဖြစ်တဲ့အကြောင်းပြောဆိုခဲ့ပူပါတယ်
ပြန်အစိုးရဝေဖန်တဲ့ဆောင်းပါးတွေဖော်ပြခဲ့တဲ့အတွက်ထင်ရှားတဲ့ဘလော့ဂါနဲ့သူ့ရဲ့လက်ထောက်တူကိုပြန်တရားရုံးကထောင်ဒဏ်တွေချမှတ်လိုက်ပါတယ်ဒီမိုကရေစီလွတ်လပ်ခွင့်တွေကိုတလွဲအသုံးပြုပြီးနိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်အောင်လုပ်တဲ့အတွက်ဆိုတော့ဆွဲချက်နဲ့ရသက်သက်ကြီးပုံမှန်258အရာအသက်60အရွယ်ငွေဟူဗင်းကိုထောင်ဒဏ်5နှစ်နဲ့အသက်35နှစ်အရွယ်ငွေသီမင်းထွေကိုထောင်ဒဏ်3နှစ်ချမှတ်ခဲ့တာဖြစ်ပါတယ်သူတို့နှုတ်စလုံးဟာ2014ခုနှစ်ကတည်းကဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါဗင်ဟာလောက်ကြံဖန်တီးထားပြီးတစ်ဖက်သက်အမြင်နဲ့ရေးသားထားတဲ့အာဏာရကွန်မြူနတီပါတီအကြောင်းဆောင်းပါးတွေကိုသူ့ရဲ့ဘလော့မှာဖော်ပြခဲ့ပြီးဒါဟာပြည်သူတွေနဲ့သူတို့ခေါင်းဆောင်တွေအပေါ်ယုံကြည်မှုကိုထိခိုက်စေတယ်လို့တရားစွဲဆိုသူတွေကပြောပါတယ်အမ်ဘာဆမ်စ်လို့လူတီများတဲ့ဗင်ဟာဘာဆမ်ဆိုတဲ့ဘလော့တစ်ခုကို2009ခုနှစ်မှာစတင်ဖန်တီးခဲ့တာပါဒီဘလော့ဟာအစိုးရပိုင်းသတင်းဌာနတွေကသတင်းတွေကိုဖတ်နိုင်တဲ့ link တွေအပြင်တက်ကြွလှုပ်ရှားသူတွေရဲ့ရေးသားချက်တွေကိုလည်းဖော်ပြထားတာဖြစ်ပါတယ်ဗင်ကိုထောက်ခံသူဒါဇင်ပေါင်းများစွာဟာမြို့တော်ဟန်နွိုင်းကတရားရုံးအပြင်ဘက်မှာစုဝေးပြီးသူ့ကိုလွတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်
နီပေါ်နိုင်ငံဝန်ကြီးချုပ် KP Sharma Oli ဟာမ မက်စလာ20ရက်နေ့မှကနေလာမဲ့တနင်္ဂနွေနေ့ထိတရုတ်နိုင်ငံကိုတွားရောက်လည်ပတ်တဲ့ခီးစဉ်ကိုတွားရောက်ပြီးသမိုင်းကိုဖန်တီးလိုက်ပါတယ်။ဝန်ကြီးချုပ်ဟာနီပေါ်နိုင်ငံရဲ့ရာစုနှစ်နဲ့ချီအောင်အိန္ဒိယပေါ်စီးပွားရေးရမှီခိုနေတာကိုလျှော့ချဖို့ရည်မှန်းတဲ့သဘောတူညီချက်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒီထဲမှာဟိမဝန္တာတောင်တန်းကိုဖြတ်ကျော်ပြီးတရုတ်နိုင်ငံနဲ့ဆက်သွယ်မဲ့မိရထားဖောက်လုပ်ဖို့အစီအစဉ်လည်းပါဝင်ပါတယ်။တရုတ်အစိုးရနဲ့လက်မှတ်ရေးထိုးတဲ့သဘောတူညီချက်တွေထဲမှာလောင်စာဆီအတွက်အိန္ဒိယပေါ်မှီခိုနေရတဲ့နီပေါ်အတွက်တရုတ်ကလောင်စာဆီထောက်ပံ့ပေးဖို့လည်းပါဝင်ပါတယ်။တရုတ်အစိုးရဟာနီပေါ်နိုင်ငံအိန္ဒိယပေါ်မှီခိုမှုကိုလျှော့ချဖို့အတွက်နေစားဖြတ်ကျော်ပြီးပြစ်စစ်တာပို့လွှတ်ပေးဖို့အစီအစဉ်ကိုလည်းစီစဉ်နေတယ်လို့သိရပါတယ်။
Direct from Washington, the voice
of America, VOA. ဂျာလာရီမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းနှိုင်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါ။ VOA ရအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို farmbeast.voanews.com internet ဆက်မြနာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်းမှာပဲဖမ်းယူနားဆင်နိုင်ပါတယ်။အခုတော့မြန်မာသတင်းလွှာတပုတ်နဲ့စတင်ကြပါမယ်။မကြာခင်ရပိုင်းအတွင်းNLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ဖွဲ့စည်းတော့မဲ့အစိုးရတည်တဲ့မှာဝန်ကြီး18ဦးအနက်ဝန်ကြီး2ဦးရဲ့နိုင်ငံသားကရရှိထားတဲ့ဘွဲ့လွန်လက်မှတ်တွေနဲ့ပတ်သက်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုကသူတို့ရရှိတဲ့ဘွဲ့တွေဟာ Diploma Mess လို့ခေါ်တဲ့ဘွဲ့လက်မှတ်တွေကိုပုံနှိပ်ရောင်းစားနေတဲ့ဟန်ပြတက္ကသိုလ်တွေထံကဖြစ်နေတာတွေ့ရပါတယ်။အခုလိုဝန်ကြီးအသစ်တွေကိုရွေးချယ်ရမှာ NLD အနေနဲ့တိကျမှန်ကန်မှုရှိဖို့ပိုပြီးစီစဉ်သင့်နေဆိုတဲ့ဝေဖန်ပြောဆိုမှုတွေလည်းထွက်ပေါ်နေတာပါအပြည့်စုံကိုတော့ကိုဇော်ဝင်းနှိုင်ကတင်ပြထားပါတယ
်ကမ္ဘာနိုင်ငံအသီးသီးမှာအလုတ်ကန်ကောင်းတွေရရှိဖို့အတွက်ကြိုးပမ်းရမှာ PhD စတဲ့ပါရဂူဘွဲ့လွန်လက်မှတ်တွေရရှိထားသူဟာပုံမအောင်မြင်မှုအလားအလာရှိတဲ့အတွက်အမေရိကန်ပြည်ထောင်စုမှာ Diploma Mills လို့ခေါ်တဲ့ဘွဲ့လက်မှတ်အတုတွေရိုက်နှက်ရောင်းချတဲ့ဟန်ပြเจ้าတွေဟာအင်တာနက်တွေခေတ်ဆားလာပြီးတဲ့နောက်ပိုင်းဒေါ်လာတန်းနဲ့ချီပြီးဝင်ငွေတွေရရှိနေကြတာပါဒေါက်တာဂျွန်ဘဲရဟာဘွဲ့လက်မှတ်အတုရိုက်နှက်ရောင်းနေတဲ့စီးပွားပြည့်လုပ်ငန်းအကြောင်းကိုအထူးပြုလေ့လာထားသူဖြစ်ပါတယ
် Those of us who have gone through real schools know there's a lot of work involved years of work but the end of which what do you get to show for it
ကျောင်းတက်ပြီးပညာစီးပွားကြကြသူတွေသိကြတဲ့အတိုင်းပညာသင်တာနှစ်နဲ့ချီးပြီးတော့တိတ်ကိုကြိုးစားရတာပါအဲ့ဒါတွေအပြီးမှာနိုင်ငံမှာချိတ်ဖို့ဘွဲ့လက်မှတ်ရကြတာပေါ့ဒါကဘဝမှာနှစ်ပေါင်းများစွာကျောင်းတက်ဒေါ်လာထောင်ပေါင်းချီအကုန်ကျခန်းပြီးတော့အပြင်းမှန်ခံပြီးတော့ယူခဲ့ကြရတာပါဒီပလိုမာမေးလ်ဆိုတဲ့ဘွဲ့လက်မှတ်တွေပုံနှိပ်ရောင်းစားတဲ့ဟန်ပြအကြောင်းတွေကတော့အလားတူဘွဲ့လက်မှတ်တွေထုတ်ပေးပါတယ်ဒါပေမဲ့တကယ်နှစ်နဲ့ချီးပြီးတော့မစူးစမ်းရပါဘူးတနည်းဆိုတော့ကိုလိုချင်တဲ့ဘွဲ့ကိုဘာမှမမေးမမြန်းမဲထုတ်ပေးလိုက်တာပါတချို့ကြတော့အပြကောင်းအောင်စာမျက်နှာ10ရွက်လောက်ရှိတဲ့စာတန်းကိုတင်းရင်တင်ခိုင်းမယ်အများအားဖြင့်တော့ဘွဲ့လက်မှတ်ကိုလွယ်လွယ်နဲ့ထုတ်ပေးလိုက်တာပါပဲငွေပေးနိုင်ဖို့ကပဲအရေးကြီးတာပါ
ဘွဲ့လက်မှတ်အတုရောင်းစားတဲ့လုပ်ငန်းကိုအမေရိကန်ပြည်ထောင်စုအတွင်းကတချို့ပြည်နယ်တွေမှာဥပဒေအရတားမြစ်ထားတာရှိပေမဲ့ဗဟုအစိုးရကတနိုင်ငံလုံးအတိုင်းအတာနဲ့ဥပဒေထုတ်တားမြစ်ထားတာတော့မရှိသေးပါဘူး။ဒါပေမဲ့အွန်လိုင်းပေါ်မှာအဲ့ဒီလိုဘွဲ့လက်မှတ်အတုတွေထုတ်ရောင်းနေတဲ့ကုမ္ပဏီတွေရှိနေတယ်ဆိုတော့သတင်းတွေကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပြီးတဲ့နောက်နိုင်ငံရဲ့ပညာရေးချင်းကြဆင်းစင်မဲ့စိုးရိမ်မကင်းဖြစ်မှုကြောင့်အမေရိကန်လွှတ်တော်ကလည်းဒီကိစ္စနဲ့ပတ်သက်ပြီး2004ခုနှစ်ကကြားနာစစ်ဆေးမှုတွေပြုလုပ်ခဲ့ပါတယ်။အခုဘွဲ့လက်မှတ်အတုကိစ္စနဲ့သတင်းမီဒီယာတွေထဲမှာအကြေတဝင့်ဖော်ပြခံရသူဝန်ကြီးလောင်းနှစ်ဦးတည်းကတဦးဖြစ်တဲ့ NLD ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်ဝင်းကအမေရိကန်အခြေစိုက် Brooklyn Park တက္ကသိုလ်ကနေ PhD ဘွဲ့ကိုဘယ်လိုယူပြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့ VOA ကိုအခုလိုရှင်းပြခဲ့ပါတယ
်။အမှန်တော့လေဆရာကအဲ့ဒီလွန်ခဲ့တဲ့2009ခုနှစ်လောက်တော့ပါလေအဲ့ဒီမှာပေါ့ online degree တခုလိုချင်တာမှတိုင်းလို့ကျွန်တော်ဆရာလိုက်ရှာတော့အဲ့ဒီမှာ Brooklyn Park University ကျွေးတယ်အဲ့ဒါပြန်တော့အဲ့ဒါလည်းအဲ့မှာရေးထားတာလည်းဟို US Economic Sorry ဟို Education Department ကလိုက်ချေထုတ်ပေးတယ်ဆိုတော့အဲ့ဒါလည်းစိတ်ချတာပေါ့နော်ဆရာစိတ်ချတာပေါ့စိတ်ချပြီးတော့ကြိုးစားတော့လည်းအချိန်ကုန်ဝေကုန်ပေါ့လူရဲ့ member ပေါ့ဟို original လေးတော့ရတယ်ဒါပေမဲ့နောက်ပိုင်းကျတော့အဲ့ဒီကဟို fake ပြီးပါရေးဖြစ်သွားတော့စိတ်ထဲမှာလည်းတော့လည်းမကောင်းဘူးပေါ့တလုံးလုံးနဲ့ခံစားရတ
ယ်ဒီတက္ကသိုလ်ဟာအမေရိကန်နိုင်ငံအတွင်းဘွဲ့လက်မှတ်အတုတွေထုတ်ရောင်းနေတဲ့တက္ကသိုလ်တစ်ခုဖြစ်ကြောင်းနယူးယောက်တိုင်းစ်သတင်းစာကြီးမှာဝေဖန်ရေးသားခံရတဲ့တက္ကသိုလ်တစ်ခုလည်းဖြစ်ပါတယ်။ဘွဲ့လက်မှတ်အတုကိစ္စနဲ့သတင်းမီဒီယာတွေမှာရေးသားဖော်ပြခံရသူနောက်တစ်ဦးဖြစ်တဲ့ NLD ပါတီပြည်သူ့လွှတ်တော်အမတ်ဒေါက်တာတန်းမြင့်ကလည်း VOA ကိုရှင်းပြပါတယ
်။ဒီ68မှာကျွန်တော်ဟိုနိုမာမာကိုလာသမန်ကနဲ့ UNB ဆွဲဆယ်လင်းနဲ့ဆောင်းလွန်အန်လိုင်းရောက်တော့ကျွန်တော်ဖာသာစတဒီတို့ပေါ်ငကိုနေရကျွန်တော်ယူရထားတယ်ပေါ့ဗျာ။ဒီတော့ဒီကြော်ညာဟို economic စာဆောင်မှာတွေ့တယ်လေ။ဒီဟိုရောက်တော့ကျွန်တော်ချင်းချင်းဆက်သွယ်လိုက်တော့သူက browser ပေးတယ်လေ။အဲ့တော့ကယ်လီဖိုးနီးယားကဟိုသူကပညာရေးကောင်စီကထုတ်တဲ့ထုတ်ပေးတာပေါ့လေ။အဲ့တော့ကျွန်တော်လည်းအဲ့ဒီ MSC ကနေပြီးကျွန်တော်တို့နှစ်နှစ်တတိပေါ့ဗျာ။အဲကျွန်တော်တို့ဖာလတ်စတဲလို့သူပေးတဲ့ course guide 10 credit မသိဘူးဗျာ။လောက်ရတယ်။ အပြီးတဲ့ခါကျတော့ကျွန်တော်ဟိုဘီဂျီကိုကျွန်တော်ဆက်လုပ်တယ်ဒေါက်တာပြီးတာကဟို69ပရိုဂရမ်ပြီးသွားတယ်ခေါ့ဗျာဒက်ဇာတေးရှင်းပေပါလည်းတင်ရတယ်အခုနောက်ဟိုတက်မှတ်တဲ့ဟိုဒီဒီဒီ credit တွေကအဆင့်ဆင့်လဲ12ခုပေါ့ဗျာအဆင့်ဆင့်သွားတော့ဗောလေအဲ့တော့ကျွန်တော် PhD လုပ်တာ6နှစ်ခွဲလောက်ကြာတယ်ဗျ
ဒေါက်တာတန်းမြင့် PhD ဘွဲ့ရခဲ့တဲ့ Pacific Western တက္ကသိုလ်ဟာဟဝိုင်ပြည်နယ်အစိုးရက2006ခုနှစ်မှာလုပ်ငန်းလုပ်ပိုင်ခွင့်ရဆိုင်းခံခဲ့ရတယ်လို့2004ခုနှစ်ကြာနာစစ်ဆေးဘွဲ့မှာထည့်သွင်းစုံစမ်းခံခဲ့ရတဲ့တက္ကသိုလ်တွေထဲမှာလည်းပါဝင်ပါတယ်မြမကြီးဟာကျွမ်းကျင်သူ Professor David Steinberg ကတော့အနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဝန်ကြီးအဖြစ်ရထားသူတွေရဲ့ကိုယ်ရည်ရသွင်းကိုအသေးအချာစစ်ဆေးဖို့လိုအပ်တဲ့အကြောင်းထောက်ပြပြောဆိုပါတယ
် What we call in the United States vetting of people in other words looking into their backgrounds to see whether they were suited I don't know these people so I can't comment on them as individuals
မိဂန်ပြည်တော်စုမှာတော့လူပုဂ္ဂိုလ်တူးကိုလောက်ခတ်မယ်ဆိုရင်တင့်တော်တယ်မတင့်တော်ဘူးဆိုတာကိုနောက်ခံသမိုင်းကြောင်းကိုအသေးအချာစစ်ဆေးကြပါတယ်ဒီပုဂ္ဂိုလ်နူးအကြောင်းကိုကျွန်တော်မသိတော့သူတို့ပုဂ္ဂိုလ်ရေးရဘယ်လိုဆိုတာကျွန်တော်မပြောနိုင်ပေမဲ့အခုလိုရွေးချယ်မှုနဲ့ပတ်သက်လို့တော့ကျွန်တော်ပြောလိုတာကနောက်ခံသမိုင်းအကြောင်းကိုတည်တည်ချာချာမစီစစ်ပဲအဲ့ဒီလိုရွေးချယ်မယ်ဆိုရင်အန်ဒီရရှိနိုင်တယ်ဆိုတာပါပဲအခုလိုအချိန်မှာမြန်မာနိုင်ငံအတွက်သိက္ခာကိုရေးကြည့်နေပြီးအားလုံးကနိုင်ငံတိုးတက်အောင်မြင်တာကိုမြင်လို့ကြပါတယ်အဟံတားဖြစ်စေမဲ့ကိစ္စမှန်သမျှကပြဿနာဖြစ်ပါတယ
်1990ပြည့်နှစ်ရွက်ောက်ပွဲမှာအန်ဒီပါတီကိုစားပြုပြီးအနိုင်ရခဲ့တဲ့လွတ်တော်အမတ်တူလည်းဖြစ်လက်ရှိအမေရိကန်နိုင်ငံမှာအခြေချနေထိုင်သူလဲဖြစ်တဲ့ဒေါက်တာတင့်ဆွေကတော့ NLD ပါတီအနေနဲ့နောက်တစ်ကြိမ်ဝင်ကြီးတွေကိုရွေးချယ်တဲ့အခါမှာဒီတဲ့ပို့ပြီးတိကျသေးကြအောင်လှုပ်ဆောင်ဖို့လိုအပ်မယ်လို့ပြောပါတယ
်ဒီချင်းကအပြည့်နာစာကိုစကားစိတ်ကလေးနဲ့စစ်တယ်လို့စစ်နေရကြတဲ့အချိန်မှာဖြစ်လာတဲ့ကိစ္စပါနောက်ကာကန်ရှင်ပုဂ္ဂိုလ်ကြီးကိုနိုင်ကဒီလောက်ပေါ့နော်ရေဒီယိုနဲ့မီဒီယာမှာသူတို့ရိုးသားစွာဝန်ခံထားတာတွေလည်းရှိတဲ့အတွက်ဒီလိုဖြစ်တာတွေကတော့စိတ်မကောင်းစရာဖြစ်တဲ့နောက်ဆိုရင်တော့ဒီတည်းစနစ်ကြတဲ့စီစစ်မှုမျိုးဖြစ်တင်တယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျ။ slide ရဲ့မှာဟာ American Tennessee Temple တက္ကသိုလ်ကနေ PhD ဘွဲ့ရရှိထားသူဖြစ်ပါတယ်။သူကအစိုးရရာထူးတာဝန်ကြီးကြီးတွေကိုထမ်းဆောင်ကြတော့မဲ့သူတွေအနေနဲ့မစစ်မှန်တဲ့လက်မှတ်အတုတွေကိုအသုံးမပြုသင့်ဘူးလို့အကြံပြုပြောဆိုပါတယ
်။ဒီပမာပြည်မှာဝန်ကြီးပဲလို့ဘာပဲလို့သူတို့ဝန်ကြီးလို့ပို့ရဖြစ်ကြတယ်လို့မလို့ပါဘူးထင်တယ်။သူတို့မှားပြီးတော့မတိပဲနဲ့ MC degree ယူပြီးလို့ရှိရင်ကျွန်တော်အနေနဲ့တော့လှုပ်ပြုံပဲရှိရလေ။ဒါတော့သူတို့ထင်သေးတာတော့မဟုတ်ပါဘူး။ဒါပေမဲ့ academic degree ဆိုတော့ကိုကျူးစားမှပဲရတဲ့အဟာမျိုးရှိတော့ဒါမျိုးတော့လူကြီးပုဂ္ဂိုလ်ကြီးရတာမထက်သင့်ပါဘူး
။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံထားရသူဦးထင်ကျော်ကလွတ်တော်ကိုတင်သွင်းထားတဲ့ဝန်ကြီးလောင်းတွေရဲ့အမည်စီးရင်ကိုလွတ်တော်စီစီရေးကော်မတီကအရေးချင်းပြည့်မီချင်းရှိမရှိစစ်ဆေးပြီးတဲ့နောက်ဒီကနေ့မတ်လ24ရက်နေ့မှာပြည်ထောင်စုလွတ်တော်မှာမဲခွဲအတည်ပြုသွားဖို့ရှိပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်။နောက်ထပ်မြန်မာသတင်းလွှာတွေမတင်ဆက်ခင်အခုတော့ကမ္ဘာထိပ်တန်းသတင်းဖြစ်နေတဲ့ Brussels မြို့ကအခြေအနေကိုလည်းတင်ပြခြင်းပါတယ်။ Belgium နိုင်ငံ Brussels မြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုအတွင်းတေဆုံးခဲ့သူတွေအတွေ့ဝန်ထမ်းချင်းအောက်မေ့ဘွယ်စကားလူကိုယ်တိုင်တွားရောက်ပြောကြားဖို့ American နိုင်ငံသားကြီးဝန်ကြီး John Kerry တောက်ကြနေ Brussels မြို့ကိုတွားရောက်มาဖြစ်ပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးမှလိုအပ်တဲ့ထောက်လှမ်းရေးအချက်အလက်တွေနဲ့ဤပညာတွေပံ့ပိုးသွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကပြောဆိုနေပါတယ်။ Belgium အပါဝင်ဥရောပနိုင်ငံတွေမှာလုံခြုံရေးအထူးတင်းကျပ်ထားပြီးအကြမ်းဖက်မှုထပ်ပြီးမပေါ်ပေါက်ရေးဆွေးနွေးပြောဆိုနေကြတဲ့အကြောင်းဦးသိန်းထိုက်ဦးကစူးစီးတင်ပြထားပါတယ
်။နိုင်ငံသားဝင်ကြီး John Kerry Brussels ကိုသွားမယ်ခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုဝင်ရှိသူ John Kerry ကပေါ်ထူးနေပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ်
officials he'll reiterate the strong support of the United States for Belgian efforts to investigate these attacks
ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးဖို့နဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကိုနိုင်ငံတကာအတိုင်းအတာနဲ့တုံ့ပြန်နိုင်ရေးအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံပံ့ပိုးသွားမယ်ဆိုတာထပ်လောင်းပြောဆိုမှာဖြစ်ပါတယ
်အကြမ်းဖက်တိုက်ခိုက်မှုတွေကိုတုံ့ပြန်နိုင်နေနိုင်မှု Belgian နိုင်ငံလိုအပ်မဲ့သတင်းချက်လက်စွန့်ရင်တဲ့ဤပညာအားလုံးပံ့ပိုးသွားမယ်ဆိုပြီးဒုသမ္မတ Joe Biden ကဘူဒူနေမနေပိုင်းဝါရှင်တန်မှာရှိတဲ့ဘယ်လ်ဂျီယံတန်ရုံးကိုသွားရောက်ပြီးဝန်ထမ်းချင်းမတက်လက်မှတ်ရေးထိုးတဲ့အချိန်မှာပြောဆိုပါတယ်တိုက်ခိုက်မှုကြောင့်ဘယ်လ်ဂျီယံနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားတရာဇင်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်အာဂျင်တီးနားနိုင်ငံကိုရောက်နေတဲ့သမ္မတဥဘာမားကတော့အစ္စလာမ်ရဲ့ဆွံ့ရောက်အဖွဲ့ကိုချိန်မုံရေးကိုဦးစားပေးပြီးအဓိကဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းအာဂျင်တီးနားသမ္မတမော်ရီစီရိုမက်ဂရီနဲ့ဖီနိုဆိုက်တစ်မှာပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ
် There's no more important item on my agenda than going after them and defeating them.
ကျွန်တော်လုံဆောင်မဲ့အစီအစဉ်ထဲမှာဒီအကြမ်းဖက်အဖွဲ့ကိုလိုက်ချေမုန်းဖို့နဲ့အနိုင်တိုက်ဖို့တဲ့အရေးကြီးတဲ့အစီအစဉ်မရှိပါဘူးဒီကိစ္စကကျွန်တော်တို့ဘယ်လိုပါပါနက်နက်ဆောင်ရွက်မလဲဆိုတဲ့အပေါ်မူတည်ပါတယ်ကျွန်တော်တို့ချင်းကတ်တဲ့ပုံစံကဘယ်ဟာကအလုပ်ဖြစ်မလဲဘယ်ဟာကအလုပ်မဖြစ်ဘူးလဲဒီကြားမှာပြန်ထိညိပြီးအဖြေရှာဖို့လိုပါတယ
်ဒေတော်တွင်ဘယ်ဂျီယံနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ကိုအမြင့်ဆုံးနေဒါစောင့်ကြည့်ဖို့သတိထားဖို့တက်လန့်ထားပြီးလေရင်ခွင်းတွေအများပြည်သူတွေသွာလာနေတဲ့နေရာတွေမှာလုံခြုံရေးကိုထူးတင်းကျပ်ထားပါတယ်ကျော်ရင်သတိထားကာကွယ်တဲ့အနေနဲ့ရှေ့သတင်းဘက်ဘယ်ဂျီယံဘောလုံးအသင်းနဲ့ပေါ်တူဂီဘောလုံးအသင်းတို့ရှင်ပြိုင်ကစားမဲ့ဘောလုံးပွဲကိုတော့မှဘရက်ဆဲမှာမကစားတော့ပဲပေါ်တူဂီမှာပြောင်းကစားဖို့ရွှေ့ဆိုင်းလိုက်ပါတယ်။ပြင်သစ်ဝင်ကြီးချုပ်မန်နျူအယ်ဘယ်လ်စ်ကတော့ဥရောပနိုင်ငံတွေအတွင်းလေရင်နဲ့ခီးသွားတဲ့ခီးသည်တွေရဲ့မှတ်တမ်းတွေကိုစီစဉ်နေအောင်ထုတ်ပြန်နိုင်ရေးဥရောပပါလီမန်ကအတည်ပြုကိုတိုက်တွန်းနေပါတယ်။ဥရောပနိုင်ငံတွေကိုဝင်လာတဲ့အပြင်ဘက်နေချားတွေမှာပါလုံခြုံရေးတင်းကျပ်ဖို့သူကတိုက်တွန်းနေပါတယ်။အကြမ်းဖက်သမားတွေဥရောပရဲ့လူမှုအဖွဲ့အစည်းအတွင်းထိုးပေါက်ခြေတယ်လာတာကိုအနောက်နိုင်ငံတွေရင်ဆိုင်နေရတဲ့အကြောင်းပြင်သစ်ဝင်ကြီးချုပ်ကပြောဆိုပါတယ်ဘရက်ဆဲမှာဖောက်ခွဲတိုက်ခိုက်မှုဖြစ်ပေါ်ခဲ့တဲ့နေရာဟာနေတိုးမာမိတ်တပ်ဖွဲ့ဌာနချုပ်ရှိတဲ့နေရာနဲ့ဥရောပသမဂ္ဂဌာနချုပ်တွေရှိတဲ့နေရာနဲ့ကီလိုမီတာအနည်းငယ်ပဲဝေးပါတယ်ဘယ်ဂျီယံနိုင်ငံအနေနဲ့နိုင်ငံသေးတဲ့အတွက်ကြောင့်ရောအမေရိကန်ပြည်ထောင်ပြင်သစ်တို့နဲ့နိုင်စာရင်အကြမ်းဖက်မှုတိုက်ဖြတ်ရေးမှာနိုင်ငံကြီးတွေလောက်အရေးအမြင့်တဲ့စနစ်တွေခိုင်မာမှုမရှိပါဘူးဒေတာတွင်အင်ကာနီကတက်ခဲမှုမှာအဓိကပါဝင်ပတ်သက်ခဲ့တဲ့တန်တရားရှိသူ၃ယောက်ကိုဘယ်ဂျီယံရဲတွေကဘသူပဲဝါဆိုတာထုတ်ဖော်ကြေညာလိုက်ပါတယ်။နောက်ထပ်အသက်25နှစ်အရွယ်ဂျမ်ဖက်သမားတယောက်ထွက်ပြေးလွမြောက်နေစေပဲလို့ဘယ်ဂျီယံသတင်းစာတွေကရေးပါတယ်။မင်းညာကတော့ယာနဲ့ချီတဲ့ဘယ်ဂျီယံနိုင်ငံသားတွေဘရက်ဆဲမြို့နယ်ရင်းပြင်မှာစုဝေးပြီးတေဆုံးခဲ့သူတွေအတွက်စုတောင်းဝေခြင်းပါခဲ့ကြပါတယ်ခင်ဗျာ။
ဦးသိန်းထိုင်ဦးရဲ့တင်ပြချက်ပါခင်ဗျာ။အခုတော့ရကန်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်အောင်ပါရခိုင်ပြည်နယ်မှာမဲအများဆုံးအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီကိုရခိုင်ပြည်နယ်ဝန်ကြီးချုပ်ယာတုပေးဖို့ထောင်ကနန်းရှိတဲ့လူအင်အားကထောက်ခံဆန္ဒပြပွဲတွေစစ်တွေမြို့မှာလှုပ်ဆောင်ခဲ့ရမှာ AMP ပါတီကတော့ဒါသူတို့ကိုထောက်ခံတဲ့ဆန္ဒပြပွဲသာဖြစ်ပြီးသူတို့ရဲ့ညွန်ကြားမှုမပါဝင်ဘူးလို့ပြောဆိုလိုက်ပါတယ်အပြည့်စုံကိုတော့ VOA သတင်းတော်မအေးမာကတင်ပြပါမယ်
နှစ်ပေါင်း60ကျော်ကြာလာပြီးတဲ့နောက်မှာတော့အရက်သားအစိုးရဖြစ်လာစီဖို့အတွက်ပြီးခဲ့တဲ့နှစ်နိုဝင်ဘာလ10ရက်နေ့မှာမြန်မာတပီလုံးကမဲပေးခဲ့ရမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲအပြတ်အသတ်နဲ့အနိုင်ရရှိခဲ့တာကြောင့်လွှတ်တော်မှာကိုယ်စားလှယ်အများစုရရှိထားတာပါအင်အားကြီးရခိုင်ပါတီနှစ်ခုပေါင်းထားတဲ့ရခိုင်အမျိုးသားပါတီဟာလည်းရခိုင်ပြည်နယ်အတွင်းမှာကိုယ်စားလှယ်အတော်များများရရှိထားပါတယ်ဒါပေမဲ့ NLD အစိုးရဖွဲ့စည်းတဲ့အခါမှာရခိုင်မျိုးသားပါတီကကောင်းဆောင်ကိုသာရခိုင်ပြည်နယ်ဝင်ကြီးချုပ်ပေးဖို့အတွက်ရခိုင်အမျိုးသားပါတီကလိုလားနေတာပါဒီအတွက်သူတို့ကိုထောက်ခံဆန္ဒပြတဲ့အနေနဲ့စစ်တွေမြို့မှာအင်အား300ခန့်ကနေစတင်စုဝေးပြီးစတင်ဆန္ဒပြတောင်းဆိုခဲ့တာဖြစ်တယ်လို့လည်းစစ်တွေမြို့ကလည်းဖြစ်တဲ့ရခိုင်မျိုးသားပါတီရဲ့အတွင်းမှုအဖွဲ့ဝင်ဦးအောင်မြကျော်ကဆိုပါတယ
်အဓိကတော့ဝင်ကြီးချုပ်ကိုရခိုင်ပါတီကဖြည့်ဆည်းရှင်တွေသူတို့ကတော့အဲ့လိုဖိုင်ဘုတ်တကင်ပြည်တော့အဲ့လိုပက်တော့ကြားလာပဲအဲ့လိုမျိုးပေါ့ဒီကရှက်ကတော့အဲ့ဒါလို့ပြောပါမယ်။အဲ၊နေရာအသာဟိုနေရာအများစုရခြင်းပြန်ပြီးပါတီရဲ့ဝန်ကြီးချုပ်ကိုနေပြီး AMP ပါတီကပြည်ရှင်တွေဆိုတဲ့အဲ့ဒီ support ထားကအဓိကလို့တော့ထင်ပါတယ်အဲ့ဒါ။ဒါတော့ကျွန်တော်တို့ပါတီအထောက်ထားတဲ့တင်းမြင့်ဆောင်2016နဲ့ပတ်သက်ပြီးအဲ့လိုမျိုးဟိုထောက်ခံစင်တာထုတ်ပေါ်ကြတဲ့ support လို့ထင်တာပေါ့အဲ့လို။အဓိကကျွန်တော်တို့ဘို AMP ဘို့ကညွှန်ကြားညချတာတွေဟိုလောက်ထားတဲ့ဘိုင်းမို့မဟုတ်ဆိုတော့ဘာမှတော့ကျွန်တော်တို့ဖေးဖေးကွယ်ကွယ်ကြီးကြကြတော့မသိပါဘူးအရာ
သနပြသူတွေနဲ့အတူပူပေါင်းလိုက်ပါသူတွေကြောင့်အင်အားထောင်ကနန်းလောက်ဖြစ်သွားတယ်လို့လည်းမြို့ကန်တချို့ကတော့ဆိုပါတယ်ဒါဟာရခိုင်ပြည်သူတရက်လုံးကဖြစ်စေခြင်းနဲ့ဆန္ဒသဘောထားတွေဖြစ်ပါသလားလို့မေးတဲ့အခါမှာတော့ဦးအောင်မြကျော်ကအခုလိုဖြေကြားပါတယ
်အဲ့ဒါဘိုင်းတော့ဖုန်းပလင်းပြောရင်တော့အဲ့လိုမျိုးတော့ခိုင်တပြေနေလုံးနဲ့တော့သိတက်ဆိုင်တွေလို့တော့မထင်ပါဘူးအဲ့ဒါဆိုဒီစစ်တမျိုးတစ်ခုအနေနဲ့စစ်တမျိုးမှာရှိတဲ့လူတစုကပြတဲ့သဘောမျိုးပ
ါရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP နဲ့ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နှစ်ဖွဲ့ပေါင်းစည်းထားတဲ့ရခိုင်မျိုးသားပါတီအနေနဲ့သူတို့ရဲ့သဘောထားတွေကိုထုတ်ပြန်ရမှာတစ်ဖွဲ့နဲ့တစ်ဖွဲ့ကခေါင်းဆောင်တဲ့သူတွေကိုအသိပေးတာတွေမလုပ်ခဲ့ဘူးဆိုပြီးရခိုင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသတင်းစာရှင်းလင်းခဲ့ပြီးကန့်ကွက်ခဲ့သလိုဒီလိုသတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့အတွက် AMP ပါတီကခေါင်းဆောင်6ဦးကိုလည်းထုတ်ပယ်ခဲ့တဲ့အထိပါတီတွင်တင်းမာမှုတွေလည်းရှိခဲ့တာပါ ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့မှဝန်ကြီးချုပ်နေရာကိုရခိုင်မျိုးသားပါတီကသာဦးဆောင်တင်တယ်လို့ယူဆမှုတွေမှာလည်းပါတီတွင်သဘောထားကွဲလဲမှုတွေရှိနေတာပါရခိုင်လူထုကတော့ညီညွတ်ရေးအတွက်ရွေးကောက်ပွဲမတိုင်ခင်မှာရခိုင်ပါတီနှစ်ခုပေါင်းစည်းနိုင်ဖို့ဖိအားပေးတောင်းဆိုခဲ့ပါတယ်လက်ရှိမှာတော့တပီလုံးအတိုင်းအတာနဲ့မဲအပြတ်သက်နဲ့အနိုင်ရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းနယ်ပြည်နယ်တွေမှာဝန်ကြီးချုပ်တွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေကိုသာထားရှိသွားမှာဖြစ်တယ်ဆိုပြီးပြောဆိုထားသလိုရခိုင်မျိုးသားပါတီကလည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဟာရခိုင်မျိုးသားပါတီကသာဖြစ်တဲ့လဲဆိုပြီးပြောဆိုခဲ့ပြီးဒီလိုမှမဟုတ်ရင်အတိုက်ခံပါတီဖြစ်ရက်တည်သွားမယ်ဆိုပြီးသဘောထားထုတ်ပြန်ထားပါတယ်ရှင်
။မအေးမာရဲ့သတင်းပေးပို့ချက်အပြီးအခုဆက်လက်နားဆင်ရမှာကပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်တိုင်းနယ်ပြည်နယ်ကိုကူကကြေးရွာပေါင်း160ကျော်မှာရေပြက်လက်မှုတွေစတင်ဖြစ်ပွားနေပြီလို့ကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကပြောဆိုလိုက်ပါတယ်။ရေပြက်လက်တဲ့ကြေးရွာတွေကိုဝန်ကြီးဌာနနဲ့အရက်ဖက်အဖွဲ့အစည်းတွေပရာဟိတအဖွဲ့တွေကရေပေးဝေရေးကူညီနေပါတယ်။ VOA သတင်းတောက်မတ်သင်ငီလင်းကပြောပြမှာဖြစ်ပါတယ်။
ပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်မြန်မာနိုင်ငံအနှံ့ရေပြက်လက်မှုတွေစတင်ဖြစ်ပွားနေပြီးတိုင်းနယ်ပြည်နယ်ကိုကူကကျေးရွာပေါင်း169ရွာမှာရေပြက်လက်နေပြီလို့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးခန့်စော်ကအခုလိုပြောဆိုလိုက်ပါတယ်
။မနေ့ကကြည့်ဆိုရင်ကယားပြည်နယ်မှာ9ရွာနော်၊ပဲခူးမှာ2ရွာ၊သကိုင်းမှာ12ရွာ၊ပဲခူးမှာ18ရွာ၊နောက်မကွေးမှာ25ရွာမန္တလေးရွာ60မွန်ရွာ20ရန်ကုန်ရွာ9ရွာအရာဝတီ4ရွာမေတီတို6ရွာစုပေါင်း169ရွာအထိစပြက်နေကြပြီဟာ
လာမယ့် April နဲ့ May လတွေမှာရေပြက်လက်မဲ့ကျေးရွာအရေးအတွက်ပိုတိုးလာမှာကိုခန့်မှန်းထားပြီးရေဖြန့်ဝေပေးဖို့ပြင်ဆင်ထားတယ်လို့လည်းဦးခန့်စောကပြောပါတယ်ပြည်သူတွေအနေနဲ့လည်းရေကိုခြေတာသုံးဖို့ရေအေးမြစ်တွေကိုထိမ့်သိမ့်ဖို့အပြင်ရေဖြန့်ဝေပေးတဲ့ဦးစီးဌာနနဲ့လည်းအမြဲဆက်သွယ်နေကြဖို့ဦးခန့်စောကတိုက်တွန်းလိုက်ပါတယ်
။ပြည်သူတွေကတော့ခုနကခြေတာဖို့ပါပဲ။တစ်ဒါသိနေကြတဲ့ကြောင့်ဒီနေ့မှကျွန်တော်တို့ခြေတာရမယ်။အဲနှစ်ကနောက်ကျွန်တော်တို့ရင်းနှီးပေါ့ဒီ resource တွေကိုထိမ့်သိမ့်ဝိုင်းပြီးတော့ training ကောက်ပေးရမယ်ဆိုကျွန်တော်တို့ကလည်းဒီဌာနဆိုင်ရာတွေဝန်ထမ်းတွေဆိုတာဟိုကန့်တက်ချက်အခက်အခဲတွေရှိတယ်လေ။အကုန်လုံးကျွန်တော်တို့ပဲလိုက်လုပ်ပေးလို့မရဘူး။ကျွန်တော်တို့ကဒါကြောင့်မလို့ကျွန်တော်တို့ကိုယ့်ရဲ့ရည်ရည်မျိုးကိုကူကပြေးရမယ်ကိုရေကန်တွေကိုတက်ကိုမှရှိတဲ့ရည်ကန်တွေရည်ရင်းတွေတိစံတွေဝင်မဝင်အောင်လို့အားစီပေးရမယ်နော်ချူတာတော့ရမယ်ကြာနောက်ပြီးကျွန်တော်တို့ရေကဒါကျွန်တော်တို့ဌာနဆိုင်အနေနဲ့အမြဲပူးပေါင်းနေရမယ်ကြာတို့ရလို့ရှိရင်ကျွန်တော်တို့ကကျွန်တော်တို့လာတာကိုအမြဲဆောင်နေလို့မရပါကျွန်တော်တို့မှာဒီကန်တက်ချက်ရှိပါတယ်ညနေတစ်ညနေမှာဆိုတချို့နေရာတွေမှာကရွာ100ကျော်တချို့ကရွာ300ကျော်ရွာ400ရှိတာပါကြာကျွန်တော်တို့ညနေတစ်ညနေမှာရှိတဲ့ဝင်ထမ်း15ကျောက်လောက်ရှိတာကြာဒါကြောင့်မို့လို့ကျွန်တော်တို့တွေဟိုဒါ communication ဆိုတာကျွန်တော်တို့ကဟိုနှစ်ဖက်သွားမှာဆိုတော့ကျွန်တော်တို့စောင့်နေရင်ဆက်လာပါလိမ့်မယ်ကျွန်တော်တို့ဆက်သွယ်နေဖို့လိုပါတယ်ကြာရ
လက်ရှိရေပြက်လက်မှုကြောင့်တွေ့နေရတဲ့ကျေးရွာတွေအတွက်ရေပေးဝေတဲ့အခါကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနနဲ့အတူကျေးရွာထွေအုပ်တွေအပြင်ဒေါခင်ကြည်ဖောင်ဒေးရှင်းဝေလူကျော်ဖောင်ဒေးရှင်းစတဲ့ပရာဟိတအဖွဲ့အစည်းတွေကလည်းပါဝင်ကူညီနေကြတာပါမန္တလေးမြို့အခြေစိုက်ပြမစိုးလူမှုကူညီရေးအသင်းကကိုညီညီနိုင်ကလည်းသူတို့အဖွဲ့အနေနဲ့ရေပြက်လက်မှုကြောင့်ရတဲ့ကျေးရွာတွေကိုကူညီဖို့အသင့်ပြင်လာတယ်လို့အခုလိုပြောပါတယ
်ဒီကလန်ရ20ဆန်းရေးတိုက်ကြီးဒီကျွန်တော်တို့ဟိုဟာထားပါလေအဲ့ဒီဒီနိုင်ကြီးတွေဟိုအဲစောက်သုံးကြီးပေါ့နော်ကလန်20ဆန်းစောက်သုံးကြီးတွေဖြစ်တယ်ဖြစ်ပြီးအဲ့ဒါကိုပြည့်ကြတဲ့နေရာတွေကိုပို့မယ်ပေါ့အဲ့လိုလဲစဉ်းစားထားပါလေနောက်ပြီးတော့ဟိုစက်နှစ်ပေစက်ဖြစ်ပြီးမိုးကားတွေနဲ့အဲ့ဒါလေးတွေသုံးကြီးဟိုဖြတ်ဝင်မယ်လို့လဲစဉ်းစားထားပါလေဟုတ်ကလန်900ဆန်းတဲ့ဒီကစားလေးလဲကျွန်တော်တို့စီမံထားပါလေအဲ့ဒီအတွက်သူတင်ပြဆင်ထားပါလေခင်ဗျာ
ကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနအနေနဲ့ပြင်းထန်တဲ့အယ်နီညိုရာသီဥတုကြောင့်2016ခုနှစ်နွေရာသီမှာတနိုင်ငံလုံးကကျေးရွာပေါင်း1900ကျော်မှာရေပြက်လက်နိုင်မယ်လို့ခန့်မှန်းထားပြီးနိုင်ငံတော်ထောက်ပံ့ငွေတန်100ကျော်ကိုအသုံးပြုပြီးရေဖြန့်ဝေသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မစံတော်ကြီးမနက်6နာရီခွဲရှိပါပြီ။ VOA American တိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်နေပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းနိုမီတာ32 kHz 9329၊လိုင်းနိုမီတာ40 kHz 9433၊လိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူဥကျော်ဆန်သာရဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်သွားမှာဖြစ်တယ်လို့သူယုံကြည်ရကဏ္ဍမှာတော့
နေ့စဉ်သွားလာနေရရုံသွားရင်ဘက်ကောင်းမှာဆင်ပြေဆင်ပြေဘက်ကောင်းမှာဆင်ပြေတဲ့ဒီခုကလေးကြောင့်ဆိုရဲအဲ့လိုမျိုးလေးကာရီတာဖန်တီးထားပြီးတော့
အကြီးဆရာမတူရဲ့ယုံကြည်ရတွေကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအဒီရာအာဘော်နဲ့ဆောင်းမတွေကိုမူရင်းမပြတ်ဥဆန်မိုးတွေကစူးစီးတင်ပြထားပါတယ
်။အရင်ဦးဆုံးဒေါန်ဆန်းစုကြည်ဟာဝင်းကြီးနေရာအများပြားကိုကင်ထားပြီးတော့မဖြစ်ဖြစ်အောင်အစွမ်းပြတော့မဲ့ပုံစံမျိုးတွေ့နေရတယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်မိုတိုကာဇူမတ်ဆူရဲ့ကနီကီအေရှန်ရီဗျူးအွန်လိုင်းစာဆောင်မှာရေးသားထားတာကိုတင်ပြပေးကြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါန်ဆန်းစုကြည်ဟာအခုလောက်ကုန်အာဏာလွှဲပြောင်းပြီးတဲ့နောက်ရှေ့ဆက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်စစ်တပ်နဲ့ညှိနှိုင်းဆွေးနွေးဖို့ရည်ရွယ်ပြီးတော့ဝန်ကြီးဌာနအများစုကိုကင်ထားဖို့ရှိတယ်လို့ရေးသားထားပါတယ်။ပါလီမန်မှာတင်သွင်းလိုက်တဲ့ဝန်ကြီးနေရာ22နေရာအတွက်ရထားသူဝန်ကြီး18ဦးနေရာမှာဒေါအောင်ဆန်းစုကြည်ကထိတ်ဆုံးမှရှိနေပြီးဘယ်သူကဘယ်ဝန်ကြီးဌာနကိုတာဝန်ယူမယ်ဆိုတာမျိုးကိုတော့ပြောမထားသေးပါဘူးလို့ထောက်ပြထားပါတယ်။ဒါပေမဲ့ရိုက်တာသတင်းဌာနနဲ့ပြည်တွင်းသတင်းမီဒီယာတွေပေါ်မှာတော့ဒေါအောင်ဆန်းစုကြည်ဟာသမ္မတရုံးနိုင်ငံခြားရေးပညာရေးနဲ့စွန့်ရင်ဝန်ကြီးဌာနတွေကိုတာဝန်ယူလိမ့်မယ်လို့ပြောနေကြကြောင်းရေးသားထားပါတယ်။အခြေခံဥပဒေအရသမ္မတရာထူးဆက်ခံခွင့်မရှိတဲ့ဒေါအောင်ဆန်းစုကြည်ဟာအစကတော့သမ္မတရဲ့အထက်မှာရှိနေမယ်ဝန်ကြီးချုပ်လို့ရာထူးမျိုးအပါအဝင်အောက်ပိုင်းရာထူးတွေကိုယူမှာမဟုတ်ဘူးလို့ဆိုခဲ့ဘူးပေမဲ့စိတ်ပြောင်းသွားပုံရတယ်လို့ရေးသားထားပါတယ်။ NLD အနေနဲ့အစိုးရသက်ဟာစစ်တပ်နဲ့ဆက်လက်ပြီးတော့ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်ဖို့စီစဉ်ထားပြီးဒေါအောင်ဆန်းစုကြည်တမရဖြစ်ရေးအတွက်စစ်တပ်နဲ့လေးနက်တဲ့ယုံကြည်မှုရရှိထားရမှာဖြစ်တယ်လို့ထောက်ပြထားပါတယ်။နိုင်ငံသားရေးဝန်ကြီးယာရုဟာကာလုံအစည်းအဝေးကိုတက်ရောက်ခွင့်ရှိတဲ့ထိပ်ပန်းယာရုတွေကတနေရာဖြစ်ပြီးတော့ကာကွယ်ရေးဦးစီးချုပ်နဲ့လည်းပုံမှန်ထိတွေ့ဆက်ဆံနိုင်မှာဖြစ်ကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို Nikki Asian Review Online မှာဖတ်ရှုနိုင်ပါတယ်။ဆက်လက်တင်ပြပေးချင်တာကတော့ဘာသာရေးအစွန်းရောက်မှုကိုရှေ့ရှုတဲ့အန်နယ်ကြီးသောလန်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင်ဆန်နီဆူရာဧကချိုင်ကဘန်ကောက်ပို့စ်သတင်းစာမှာရေးသားထားတဲ့အတွေ့အမြင်ဆောင်းမဖြစ်ပါတယ်။မဘာသားလို့ဆိုလိုက်ရင်တကဘာလုံးကလူမျိုးရေးဝါဒီဗုဒ္ဓဘာသာအဖွဲ့အစည်းအဖြစ်တည်ထားကြပါတယ်လို့လည်းဆောင်းမကိုအစချီပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံကအထူးသဖြင့်ရိုဟင်ဂျာတွေရှိတဲ့ရခိုင်ပြည်နယ်အတွင်းမှာမွတ်စလင်တွေနဲ့ဖြစ်ပွားတဲ့အကြမ်းဖက်မှုတွေအတွက်အမုန်းပွားအောင်မိလောင်ရလေပင့်ပေးခဲ့တဲ့အဖွဲ့အစည်းလည်းဖြစ်တယ်လို့ရေးသားထားပါတယ်။အဲ့ဒီအဖွဲ့ရဲ့လူသီများထင်ရှားတဲ့ခေါင်းဆောင်တဦးကတော့အရှင်ဝိရတုဖြစ်ပြီးသူ့ရဲ့ဘာသာရေးအစွန်းရောက်အကျမ်းဖက်ဝါဒကြောင့်ဗုဒ္ဓဘာသာရဲ့ဗေနာဒင်းဆိုပြီးတော့အမည်ပေးကြတယ်လို့လည်းရေးသားထားပါတယ်။ပြီးခဲ့တဲ့လအတွင်းမှာတော့မဘာသာလို့ခေါ်တဲ့အမျိုးဘာသာသာသနာဆောက်ရှောက်ရေးအသင်းကြီးဟာထိုင်းနိုင်ငံကထူးချွန်ပြောင်မြောက်သောဗုဒ္ဓဘာသာညဉ့်ဉာဏ်ရေးအဖွဲ့အစည်းစုကိုရရှိခဲ့ပါတယ်လို့ဆိုပါတယ်။ထိုင်းဖုန်တော်ကြီးတွေကကော်ဇော်နီခင်ကြိုးဆိုပြီးတော့ပေးအပ်ခဲ့တဲ့စုကိုတွေးကြွနေတဲ့ဖုန်းတော်ကြီးကတက်ရောက်ပြီးတော့လက်ခံယူခဲ့တယ်လို့ထောက်ပြထားသလိုဒီလောက်ရဟာစစ်သွေးကြွအမျိုးသားရေးစိတ်ဓာတ်ပြင်းထန်နေသူတွေကိုဖုန်းကြီးတွေကထောက်ခံမှုပေးနေကြတာလားဆိုပြီးတော့လည်းမေးခွန်းထုတ်ထားပါတယ်ဒီကိစ္စပေါ်ပဲထိုင်းဖုန်းကြီးကမတော့ပွန့်ပွန့်လင်းလင်းထုတ်ဖော်ပြောဆိုတာမျိုးမလုပ်ကြသေးပါဘူးဒါပေမဲ့အစ္စလမ်မုန်ဒီယေဝါဒကိုဖြန့်ကျက်နေတာဖြစ်သလိုတရားဝင်ဗုဒ္ဓဘာသာတိုင်းပြည်ရဲ့ကိုယ်ဝေယဘာသာတစ်ခုဖြစ်အောင်တွတ်သွင်းနေကြခြင်းဟာအန္တရာယ်များတဲ့အစဉ်အလာတစ်ခုဖြစ်တယ်လို့ထောက်ပြရေးသားထားပါတယ်အခုလိုမေကွန်းထုတ်စီရာစူပေးပွဲအကြောင်းကိုပညာရှင်တဦးဖြစ်တဲ့ဆွန်မစ်လွေချိုင်ဆိုသူကသူ့ရဲ့ Facebook စာမျက်နှာပေါ်မှာပြီးခဲ့တဲ့သတင်းဘက်ကဖော်ပြခဲ့တာကြောင့်လူသိများလာခဲ့တာပါဆွန်မစ်ကတော့ရိုဟင်ဂျာမွတ်စလင်တွေအများပြားတေဆုံးအောင်အမုန်းတရားလှုံ့ဆော်ခဲ့တဲ့စစ်သွေးကြွဖုန်ကြီးကိုအခုလိုစူချီးမြှင့်တဲ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်ထားပါတယ်မဟာချူလာဓမ္မကာယနဲ့ World Fellowship of Buddhist Youth အဖွဲ့တွေကဒီချီးမြှင့်ပွဲနဲ့ပတ်သက်ပြီးတော့ခက်ခော်ခော်နေနေကြပါတယ်ဒီပွဲကိုစီစဉ်တဲ့ကမ္ဘာဗုဒ္ဓခေါင်းဆောင်များအဖွဲ့အစည်းကတော့ ဒီစုကိုဥဝိရသူကိုပေးတာမဟုတ်တဲ့အကြောင်းနဲ့မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေကိုအကာအကွယ်ပေးတဲ့မဘာသာအဖွဲ့ကိုချီးမြှင့်တာပါလို့ဆိုပါတယ်။ဒါဆိုရင်မဘာသာဆိုတာကောညဉ့်ညံ့ရေးအဖွဲ့အစည်းလားဆိုပြီးတော့မေကွန်းထုတ်ရေးသားထားပါတယ်။အပြည့်စုံကိုဘန်ကောက်ပို့စ်မှာဖတ်ရှုနိုင်ပါတယ်။
အမေငါနဲ့တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစည်းရုံးကိုရွေးချယ်ခံသမ္မတဦးတင်ကျော်ကတွတ်တော်မှာတင်သွင်းထားပြီးပါပြီ။ဒေါက်ဆန်းစုကြည်ရဲ့ပါအဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
လာမယ့်စနေနေ့ VOA တိုက်ရိုက်လေလံအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Idiom 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချပေးမှာဖြစ်ပါတယ်။
Grim ne jin pya me idiom a thong ga raw
go up in smoke
phit par de sa lung paung ga g o go u b up go up ga a paw go tet twa da i n in s m o k e smoke ga di niya ma mi go a twin so lo guide hun ye long gao di be ga raw mi go a twin ne a paw go tet twa da bo pisi tu ku mi lawn lo mi go a twin ne a paw go tet twa de so yin aw ma ပြပဲကြံရိတ်ခဲ့မဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ idiom အသေးပဲကတော့အချီနီအလဟဒကြံရိတ်တာမျိုးကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျွန်တော်ရဲ့စိတ်သိပံသူတေသနပြုစုမှုကလန်ဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သည်များစုဆောင်းခဲ့သည်များလဟတာဖြစ်ရတဲ့အလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
go up in smoke
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom 3အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနက်ခင်းတိုင်းမှာဒေါ်လာလာတန်းကတင်ဆက်နေတာဖြစ်ပါတယ်အခုတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတာကိုပြောနေကြပေမဲ့ဘယ်လိုဖက်ဒရယ်ပုံစံလဲဆိုတာမတတ်မှတ်နိုင်ကြခြင်းဟာအဓိကပြဿနာတစ်ရပ်ဖြစ်တယ်လို့အမေရိကန်ပညာရှင်ပမော့ခ်ဒေးဗစ်စတိုင်းဘတ်ကပြောဆိုလိုက်ပါတယ်။ဒါ့အပြင်တိုင်းရင်းသားတချို့လိုချင်နေတဲ့ဗမာအပါအဝင်ရှစ်ပြည်နယ်စနစ်ကိုလည်းစစ်တပ်ကလက်ခံမှုတိတ်ခတ်ခဲလိမ့်မယ်လို့သုံးသပ်လိုက်ပါတယ်။ပမော့ခ်စတိုင်းဘတ်ကိုဦးကျော်စံသားကဆက်သွယ်မေးမြန်းပြီးဆွေးနွေးသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ပမဟာစတိုင်းဘတ်ခင်ဗျာမြန်မာနိုင်ငံမှာပြည်သူတွေရွေးကောက်တင်မြှောက်တဲ့အရသာအစိုးရတရားတော်တက်လာတော့မှဖြစ်ပါတယ်ဒါပေမဲ့ဒီအရသာအစိုးရဟာစစ်တပ်ကိုထိန်းချုပ်နိုင်ပါမလားခင်ဗျာစစ်တပ်ဟာအရသာဩဇာကိုခံယူမဲ့အရေးအယံတွေးရပါလားခင်ဗျာ
Well I know that in the westThe idea, the modern idea of having civilians control the military is
ဒီနောက်နိုင်ငံတွေမှာတော့စစ်တပ်ဟာအရသာထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့ကိစ္စဟာတိတ်အရေးပါတဲ့နိုင်ငံရဲ့အယူဆပါဒါပေမဲ့မြန်မာနိုင်ငံမှာတော့အချိန်တော်တော်ကြာမြင့်တဲ့အထိဖြစ်လာနိုင်လေအောင်မယ်လို့မထင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတွက်ကြောင့်ဒီပဲမဟုတ်ပါဘူးရေရှည်ဖြစ်လာတဲ့အကြောင်းတရားရဲ့အကျိုးဆက်တွေပါအာရှကတခြားစစ်တပ်အာဏာတကိုးထွားတဲ့နိုင်ငံတွေရဲ့အခြေအနေတွေနဲ့မတူဘဲမြန်မာနိုင်ငံမှာတနနိုင်ငံနဲ့သာစစ်တပ်ဟာလူမှုဘဝတိုးတက်ရေးလမ်းကြောင်းအလုံးကိုချုပ်ကင်ထားခဲ့တာပါ။ပညာရေးစီးပွားရေးသာမကဘာသာရေးကိစ္စအထိ တန်ဃာတော်တွေအရေးကိစ္စထီတောင်စစ်တပ်ကချုပ်ကင်ထားခဲ့တာပါအခုတော့မဟုတ်တော့ပါဘူးလူမှုဘဝတိုးတက်ရေးအတွက်အများကြီးလမ်းပွင့်သွားခဲ့ပါပြီဒါပေမဲ့ဒီအချိန်နေရင့်ကျက်ဖို့အချိန်ယူရပါလေဦးမယ်ချက်ချင်းတော့မဖြစ်နိုင်သေးပါဘူးစစ်တပ်ကလုံးဝနောက်ဆုတ်ပြီးတဲ့အခါတော့အရက်သားတွေကပဲထိန်းချုပ်လာပါလိမ့်မယ
်ဟုတ်ကဲ့အခုတော့စစ်တပ်ကတိုင်းရင်းသားပြည်နယ်တွေကိုအနာပူပြီးခွဲဝေပေးမဲ့ကိစ္စမျိုးကိုစစ်တပ်ကပဲတွန်းဆုတ်ထိန်းချုပ်ထားစေလို့ထင်ပါတယ်သိ
Of course the military is reluctant. What has been the primary
စစ်တပ်ကတွန်းဆုတ်နေပါတယ်။ဆယ်စုနှစ်များစွာစစ်တပ်ရဲ့ရည်ရွယ်ချက်ကအမျိုးသားစီလုံးညီညွတ်ရေးပါ။ဒါကိုသူတို့အချိန်ပေါင်းတစ်ထောင်မကကြွေးကြော်ခဲ့ပါတယ်။သူတို့စိုးရင်စိတ်ရှိပါတယ်။ဘာကြောင့်လဲဆိုတော့တချို့တိုင်းရင်းသားတွေကလွတ်လပ်ရေးလိုချင်ကြတယ်။တချို့ကဘိုးထိန်းချုပ်ထားမှုကနေလုံးဝကင်းလွတ်ချင်ကြတယ်။အခုတော့ပြောင်းလဲသွားပါပြီ။သူတို့ဟာကိုယ်ပိုင်အုပ်ချုပ်ရေးလိုချင်တယ်၊ဖက်ဒရယ်လိုချင်ကြတယ်။တမန်တော်ဦးစိန်စိန်ကလည်းဖက်ဒရယ်စနစ်ကျင့်သုံးမယ်လို့အော်တိုဝါလာ15ရည်နေတော့ပြောခဲ့ပါတယ်။ဒါပေမဲ့ဘယ်လိုဖက်ဒရယ်စနစ်လဲဆိုတာဘယ်သူကမှအတိအကျမဖွင့်ဆိုကြပါဘူး။ဖက်ဒရယ်ဆိုတာမြန်မာနိုင်ငံမှာဘယ်လိုအဓိပ္ပာယ်နဲ့ပြောနေကြသလဲ။ဒီလိုအတိအကျတတ်မှတ်ဖွင့်ဆိုချက်မရှိတာသဘောတူညီမှုမရနိုင်တဲ့အဓိကအကြောင်းရင်းဖြစ်ပါတယ
်။တကယ်တော့ဒီတိုင်းရင်းသားအရေးပြည်လည်ဖို့ကိစ္စမှာအဓိကအဟန်တာကစစ်တပ်ရဲ့သဘောထားမဟုတ်ဘူးလားခင်ဗျာ
။ No, the military is one stumbling block.
မဟုတ်ပါဘူးတစ်ချိန်လုံးကတော့စစ်တပ်ကအဓိကအဟန့်တားပါအခုတိုင်းရင်းသားတွေဘက်မှာလည်းအဟန့်တားတွေရှိနေပါတယ်ဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တဖွဲ့နဲ့တဖွဲ့သဘောမတူညီကြပါဘူးတဖွဲ့ကတစ်မျိုးနောက်တစ်ဖွဲ့ကတစ်မျိုးကွဲလွဲနေကြပါတယ်တချို့ဟာဖြစ်နိုင်ခြေရှိပါတယ်တချို့ကတိတ်ခတ်ခဲပါတယ်ဆိုတော့ဘယ်တင်းကပို့ပြီးတော့လက်တွေဖြစ်နိုင်တယ်လဲညှိနှိုင်းလို့ရနိုင်မလဲအဲ့ဒါတွေကမြန်မာလူထုကဆုံးဖြတ်ကြရမှာပါ
တကယ်တော့လွတ်လပ်ရေးရခဲ့တာကမြန်မာနိုင်ငံကိုပြည်ထောင်စုမြန်မာနိုင်ငံစပီးခေါ်ခဲ့တာပါဆိုတော့ဒီပြည်ထောင်စုဆိုတဲ့နာမည်ဟာတကယ်တော့ Federal သဘောပဲပေါ့ခင်ဗျာပြည်ထောင်စုဟာ state တွေတောင်ကိုစုထားလိုက်တယ် unite လုပ်ထားတယ်ဆိုတော့ဒါ Federation ဖွဲ့ထားတယ်ဆိုတဲ့သဘောပဲမဟုတ်ဘူးခင်ဗျာအဲ့ဒီကတည်းက
That's right sure but the point was that Aung San
အဲ့ဒါမှန်ပါတယ်သိကြပါတယ်ဒါပေမဲ့ပြဿနာကဗိုလ်ချုပ်အောင်ဆန်းနဲ့ပင်လုံညီလာခံက Federal စနစ်ကိုချမှတ်ခဲ့တာပါဒါပေမဲ့လွတ်လပ်ရေးရတော့ဖက်ဒရယ်အစ်အမှန်ဖြစ်မလာခဲ့ပါဘူးဒီတန်တရာအစိုးရတချို့ထားရှိပြီးတော့ဘ ഹു ကချုပ်ကင်တဲ့စနစ်ပဲဖြစ်လာခဲ့ပါတယ်ဒီတန်တရာအစိုးရကလည်းလူနည်းစုတချို့အတွက်ပဲရှိခဲ့ပါတယ်ဆိုတော့ပြဿနာကဒါမပြေလည်ခဲ့ပါဘူးဘယ်အရသာအစိုးရကမှမဖြေရှင်းနိုင်ခဲ့ပါဘူးစစ်အစိုးရတွေကလည်းဒီပြဿနာကိုပိုဆိုးအောင်လုပ်ခဲ့ပါတယ်အခုတော့ဦးသိန်းစိန်အစိုးရကဖြေရှင်းဖို့အားထုတ်တယ်အပြစ်ကမအောင်မြင်ပါဘူးအပြစ်ခတ်ရစေးရေးတောင်အဖွဲ့တချို့နဲ့ပဲလုပ်နိုင်တယ်ခီးဝေးကြီးကြံပါသေးတယ်အပြစ်ရတယ်ဆိုတာညဉ့်ညံ့ရေးမဟုတ်သေးပါဘူးတိုင်းသားဒေသတွေကိုနိုင်ငံရေးအာဏာဘယ်လောက်ထိပေးမယ်စီးပွားရေးအကျိုးမြတ်တွေဘယ်လိုခွဲဝေပေးမယ်ဆိုတဲ့ဖွဲ့စည်းပုံဆိုင်ရာပြဿနာဟာအလွန်အင်မတန်ကိုခက်ခဲတဲ့ပြဿနာဖြစ်ပါတယ
်ဒါပေမဲ့အခုလက်ရှိမှာအပြစ်ရစေးကြဲကြဲပြန်းပြန်းဖြစ်မလာတာဟာလည်းပဲစစ်တပ်ကြောင့်မဟုတ်ဘူးလားခင်ဗျာစစ်တပ်ကပဲထိုးစစ်တွေဆင်နေတာပါအခုလောလောဆယ်တိုက်ပွဲဖြစ်နေကိစ္စဟာလည်း
It's true that the military don't trust the minorities. That's
true. မမရစစ်တပ်ကတိုင်းရင်းသားတွေကိုမယုံကြည်ပါဘူး။တိုင်းရင်းသားတွေကလည်းစစ်တပ်ကိုယုံကြည်တာမဟုတ်ပါဘူး။ပြီးတော့တိုင်းရင်းသားတချို့ဟာစစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းအတာထက်ပိုးပြီးတော့လိုချင်ကြတာပါ။ဒါကိုသူတို့အပေးယူညှိနှိုင်းရပါလိမ့်မယ်
။စစ်တပ်ကပေးခြင်းနဲ့ကိုယ်ပိုင်အုပ်ချုပ်ရေးအတိုင်းအတာကိုလည်းပြောပါအောင်ခင်ဗျာ။အဲ့ဒါဖြင့်သူတို့ကဘယ်လောက်ထိပေးခြင်းသလဲ
Well, that's a good question. Because when you start talking about
အဲ့ဒါကတော့မေးခွန်းကောင်းပါပဲ။ကိုယ်ပိုင်အုပ်ချုပ်ခွင့်အတော်နော်မီဆိုတာအင်မတန်ရှုပ်ထွေးပွေလေးတဲ့ကိစ္စဖြစ်ပါတယ်။ပြည်နယ်တစ်ခုမှာလွတ်တော်တစ်ခုစီထားရှိနိုင်ရုံတော့တာမဟုတ်ပါဘူး။ပြည်ထောင်စုဌာနရဲ့ဩဇာအာဏာတွေကိုဖြန့်ခွဲဝေငှပေးဖို့ကိစ္စဖြစ်ပါတယ်။တက်ဆိုင်ရာပြည်နယ်မှာရှိတဲ့အစိုးရအုပ်ချုပ်ရေးရန်တရားတရက်လုံးကိုထိန်းချုပ်ခွင့်ပေးရမှာလည်းဖြစ်ပါတယ်။အခုတော့ဒါတွေအားလုံးစစ်တပ်ကချုပ်ကင်ထားစေပါပဲ။ဒါကိုကင်တွယ်ဖို့တိတ်ပြီးတော့ခက်ခဲပါတယ်။အချိန်ယူဖြည့်ရှင်းရမယ်ကိစ္စပါ။အာရှဒေသအတွင်းမှာတခြားနိုင်ငံတွေမှာလည်းဒီပြဿနာကိုဖြေရှင်းခဲ့ကြပါတယ်တချို့ကလည်းတိတ်အခက်ကြုံကြရပါတယ်အဓိကကတော့ဗဟိုအုပ်ချုပ်ရေးရန်တရားနဲ့ဒီတန်တရာအုပ်ချုပ်ရေးရန်တရားကိုတီးခြားစီခွဲပစ်လိုက်တဲ့ကိစ္စဖြစ်ပါတယ
်ဒါကတော့စစ်တပ်ကအလွန်အကျွံအကဲဆက်နေတဲ့ကိစ္စလို့ထင်ပါတယ်အရသားတွေအပေါ်မှာလည်းသူတို့အယုံကြည်မရှိဘူးဆိုတာပြတာပါပဲဒါဖြင့်ယုံကြည်မှုကိုဘယ်လိုတည်ဆောက်ရမလဲဆိုတာပြောပါအောင်ခင်ဗျာ
That is the question you build it step by step and it will come slowly
ဒါကအစစ်အစင်တည်ဆောက်သွားမယ်ကိစ္စဖြစ်ပါတယ်ရှင်းရမယ်ကိစ္စတရက်ကတော့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပေါ်ဘူအစိုးရကဘလို့အတိုင်းအတာထိထိန်းချုပ်မှုရှိမလဲဆိုတဲ့ကိစ္စပါဒီတိုင်းရင်းသားလက်နက်ကင်တွေကိုဖျက်သိမ်းလိုက်ဖို့ဒါမှမဟုတ်ရင်စစ်တပ်ထဲမှာတနည်းနည်းနဲ့တုတ်သွင်းလိုက်ဖို့ဆိုတာယုံကြည်မှုအတော်အသင့်ရှိကြမှာဖြစ်နိုင်မှာပါတ ိုင်းရင်းသားဒေသမှာစစ်တပ်ကမတော်မတရားကြီးစိုးခြေလှယ်နေလို့လည်းမရပါဘူးဒါဟာမြန်မာလူထုဆုံးဖြတ်ရမှာပါကျွန်တော်တို့ပြည်ပကလုလို့မရပါဘူးဘယ်နိုင်ငံမှာဘလို့လုခဲ့ကြတယ်ဆိုတာလို့ပဲရှင်းပြနိုင်မှာပါမြန်မာတွေကိုယ်တိုင်ဆုံးဖြတ်ကြရမယ်ကိစ္စပါလူလင်းတခုဖြည့်ရှင်းလို့မရနိုင်တာကစိတ်ပျက်စရာတော့ကောင်းပါလေ
ပြီးခဲ့တဲ့ရက်တွေကညဉ့်ညဉ့်ညီလာခံမှာထင်ပါတယ်ဘိုးဂျုံမူကြီးမင်းအောင်လှိုင်ကတိုင်းသားလည်းကိုင်းတွေကိုစုစစ်တပ်ထဲမှာလာဖို့လမ်းဖွင့်ထားတယ်ကန့်လန့်တယ်လို့လည်းကြားလိုက်ရပါတယ်ခင်ဗျာ
Yeah, the question is under what circumstances remember you had the earlier attempt by
ဘလို့တတ်မှတ်ချက်မျိုးနဲ့လေဆိုတာပြန်ပြီးတော့မေးရပါလိမ့်မယ်အရင်အစိုးရကဒါမျိုးကြိုးပမ်းခဲ့ဘူးရတယ်တိုင်းသားတွေလက်မခံခဲ့ကြပါဘူးဒီလိုစစ်တပ်ထဲဝင်ခိုင်းခဲ့တာဟာဒေသခံတပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်ဆိုတဲ့သဘောသာဖြစ်ပါတယ်အခုလည်းလူတော်တော်များများလက်ခံနိုင်မှာမဟုတ်တဲ့ကိစ္စလို့ထင်ပါတယ်
။နောက်တစ်ခုကဒီဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားတချို့ကဗမာကိုလည်းပဲပြည်နယ်တစ်ခုပဲသတ်မှတ်မယ်ဆိုတော့အာလုံးတိုင်းရင်းသားတွေပါဝင်တဲ့ပြည်နယ်၈ပြည်နယ်ဖြစ်သွားမယ်။အဲ့ဒါကိုဗမာပြည်မပါတီတချို့ကလက်မခံကြဘူးခင်ဗျာ
။ I think that idea of having a Burman state for the Burman population which is about 2/3
နိုင်ငံရဲ့လူဦးရေ၃ပုံ၂ပုံရှိတဲ့ဗမာတွေအတွက်လည်းပြည်နယ်တစ်ခုဖြစ်ရမယ်ဆိုတာကတော့လက်တွေမကြဘူးလို့ကျွန်တော်ထင်ပါတယ်စစ်တပ်ကလက်ခံလိမ့်မယ်မဟုတ်တဲ့တောင်းဆိုကြလို့ထင်ပါတယ်ဗန္နာရေးနိုင်ငံရေးအတိုင်းအတာတစ်ခုအထိတိုင်းသားဒေသတွေကိုခွဲဝေပေးဖို့ကတော့အရေးကြီးတယ်လို့ထင်တယ်ဒါပေမဲ့ရှစ်ပြည်နယ်ပုံစံကတော့လက်တွေဖြစ်နိုင်မယ်လို့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အမေရိကန်ပြည်ထောင်စုမှကြည့်ပါအမေရိကန်ပြည်ထောင်စုကလူရေးနည်းနည်းလေးရှိတဲ့ Rhode Island တို့ Delaware တို့လိုပြည်နယ်တွေရှိတယ်လို့အေယာမား Texas တို့လိုCalifornia ရောလို့ပြည်နယ်ကြီးတွေလည်းရှိရတာပဲလူကြီးအချိုးအစားနဲ့တန်းတူပြည်နယ်ဟုတ်မဟုတ်ဆိုတာမဆိုင်ဘူးလို့ထင်ပါတယ်ဒီမှာဖြစ်နေတာပဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်နိုင်ဘူးလဲလို့
This is because of the particular circumstances in American history how they were able to form the United States it was only when they
ဒါဟာအမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာအပနာထူးခြားတဲ့အခြေအနေကြောင့်ဖြစ်ပါတယ်ပြည်ထောင်စုကိုဘယ်လိုဖွဲ့စည်းကြမယ်ပြည်နယ်တွေကိုပါတန်းတူအခွင့်အရေးပေးမယ်ဆိုတာတွေသဘောတူညီခဲ့ကြတာပါပြည်နယ်တိုင်းကြီးငယ်မှုစီးနှိတ်လွတ်တော်အမတ်2ယောက်အောက်လွတ်တော်အမတ်အရေးအတွက်ကိုတော့လူဦးရေအချိုးတန်းရွေးဖို့အပေးယူလုပ်ပြီးတော့ညှိနှိုင်းခဲ့ကြတာပါမြန်မာပြည်မှာလည်းဘယ်လိုပုံစံမျိုးလုပ်မယ်ဆိုတာအပေးယူလုပ်နိုင်ရဖို့အတွက်ညှိနှိုင်းကြရပါလိမ့်မယ်ဘယ်လိုသဘောတူညီမှုမျိုးရမလဲဆိုတာကတော့မပြောနိုင်ပါဘူ
းဒီလိုလွတ်တော်2ယောက်ထားပြီးတော့အထက်လွတ်တော်ကြတော့ပြည်နယ်တိုင်းတန်းတူအောက်လွတ်တော်ကြတော့လူဦးရေလိုက်အခွင့်အရေးယူရွေးဆိုပြီးတော့လုပ်ခဲ့တာဟာ Federal Senate ဆံမဟုတ်လားခင်ဗျာ
If you have two a bicameral legislature yes but it doesn't have to be bicameral there are plenty of countries with a single legislature and
လွတ်တော်2ယောက်စနစ်ရှိတယ်ဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့လွတ်တော်တရားထဲလည်းဖြစ်နိုင်ပါတယ်တခါအခြေအနေအမျိုးမျိုးလည်းတတ်မှတ်နိုင်ပါတယ်ဒီမိုကရေစီနိုင်ငံတော်တော်များများမှာမဲပေးပိုင်ခွင့်ကိုမြေပိုင်ဆိုင်မှုငွေကြေးပိုင်ဆိုင်မှုနဲ့ဆုံးဖြတ်ခဲ့ကြတဲ့ကာလလေးတော်တော်ကြာကြာရှိနေခဲ့ပါတယ်။အမျိုးသမီးတွေလည်းမဲပေးခွင့်ဟာထို့အတူပါပဲ။အားလုံးတစ်ဖြည်းဖြည်းပြောင်းလဲလာခဲ့ကြတာကြီးပါပဲ။ယဉ်ကျေးမှုလိုက်ကွဲပါတယ်။တစ်ချိန်ချိန်မှာတော့မြန်မာနိုင်ငံလည်းဒီလိုပြဿနာတွေကိုအနည်းငယ်များကင်တွယ်ဖြေရှင်းလာနိုင်ပါလိမ့်မယ်။ဒါပေမဲ့အဓိကအကျဆုံးကတော့ willingness to compromise အပေးယူညှိနှိုင်းလို့တဲ့ဆန္ဒပဲဖြစ်ပါတယ်အဲ့ဒါကအရေးကြီးဆုံးပါပဲ NLD ပဲဖြစ်ဖြစ်တိုင်းသားတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ညှိနှိုင်းဖြည့်ရှင်းလို့တဲ့ဆန္ဒရှိရပါလိမ့်မယ်စိတ်ကောင်းစေတနာနဲ့တဖြည်းဖြည်းယုံကြည်မှုရှိလာကြပြီဆိုရင်တော့စစ်တပ်ရဲ့သဘောထားအတင်းမာဆုံးအစိတ်ပိုင်းဒီပင်တိုင်းပြည်ရဲ့ပြည်ထနာကိုညှိနှိုင်းအဖြေရှာရလိမ့်မယ်ဆိုတာကိုသဘောပေါက်လာပါလိမ့်မယ်
ဥကြောင့်သာတင်ဆက်သွားတဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါခင်ဗျာအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီပကြီးဆရာမကုကုရဲ့ယုံကြည်ရာတွေကိုနားဆင်ရတော့မှာဖြစ်ပါတယ
်ပကြီးဆိုင်ရဲ့မင်းကြီးရဲ့ပုံစံနဲ့ဖြစ်ဖြစ်အဲ့လိုကာရက်တာတစ်ခုဖြန်ပြီးသားရဲ့အဲ့ဒီကာရက်တာလေးကအောက်မလေးတယောက်ရှိအဲ့ဒီအောက်မလေးကခုကဲ့လို့ခေါ်တယ်သူကအရာရာအကောင်းမြင်နေတူပါတော့ဟိုဘလောက်ကြီးပဲစိုးနေတဲ့အချိန်တွေပြည့်သူကအကောင်းတဲ့ဘက်ကနေတွေးရလို့ခါကျရင်အရင်စိုးနေဆိုလို့ရှိရင် तू ကဟိုအားလုံးကိုလို့လစ်လူရှူလိုက်တဲ့ကာရက်တာမျိုးဖန်တီးထားရဲအဲ့လိုကာရက်တာလေးတစ်ကောင်ရှိရဲအဲ့ကာရက်တာလေးအကြောင်းအမြဲဆွဲလေးဆွဲထားရှိရဲအဲ့လိုပတ်ဝန်းကျင်ကပေးလာတဲ့အဲ့လိုကောင်းခြင်းစိုးခြင်းမဖြစ်ဖြစ်ဥမာရုံးမှာအဆင်မပြေဘူးဆိုလို့ရှိရင်အဆင်ပြေတဲ့အကြောင်းဆွဲအဆင်ပြေတယ်ဆိုအဆင်ပြေတဲ့အကြောင်းဆွဲ
ပဝင်းရင်ဆိုတာအကုန်ပါတယ်အကုန်ပါတယ်အဲ့လိုမိဘပါမယ်တငယ်ချင်းပေါင်းသင်းပါမယ်ပြီးရဲ့လိုနိုင်ငံရေးပါမယ်ပြီးရင်နေ့စဉ်သွားလာနေရရုံးသွားရင်ဘက်ကောင်းမှာစင်ပြေစင်ပြေဘက်ကောင်းမှာစင်ပြေရဲ့ဒီခုကလေးကြောင့်ဆိုရဲအဲ့လိုမျိုးလေးကာရက်တာဖန်တီးထားပြီးတော့အဲ့ကောင်မလေးဖြစ်နေဟာအကုန်လုံးဆွဲအဲ့အဲ့တော့ဟိုဒီကောင်မလေးကဥမာပြောရမယ်ဆိုရင်ဒီကောင်မလေးကဟိုလူတွေကိုပြန်ပြီးတော့ဘာဖြစ်နေပါလဲလူသူမပြောဘူးဒါပေမဲ့လူရက်ပေးလာတဲ့ဟာအဲ့လိုစိတ်နှောက်ရက်တွေပြီးတော့ပျော်ရွှင်စရာတွေအဲ့လိုပေးလာတဲ့ခံစားချက်အကုန်ပေါင်းစုံဒီကောင်မလေးကနေ့စဉ်နေ့စဉ်ဥမာနေ့စဉ်နေ့စဉ်ဆွဲနေပုံရှိရယ်အဲ့လို series နဲ့ရှိရယ်အဲ့လိုနေ့စဉ်နေ့စဉ်ဆွဲနေရယ်အဲ့ကောင်မလေးကအများပြောပြနေရယ်ဒီလိုဒီလိုဖြစ်နေရယ်ဒီလိုလိုဖြစ်နေရယ်သူစင်ပြေရယ်သူစင်မပြေဘူးဆိုတဲ့အကြောင်းအဲ့လိုမျိုးကိုကိုကိုပုံခေါ်တဲ့ character တစ်ခုရှိရယ်သူဆွဲရယ်အဲ့တော့ကညာတော့ဒီအဲ့ကလေးလေးကအမြဲသူကအကောင်းမြင်တယ်သူကအကောင်းမြင်တယ်ဟိုနန်းပိတ်တယ်နန်းပိတ်တယ်အကြောင်းကိုကြည့်ဆွဲမှာဆိုလို့ရှိရင်နန်းပိတ်ရယ်အဲ့တော့သူစိုးစိုးထားတယ်သူအဲ့ရောသူတိတ်လွမ်းတာပဲအဲ့လိုဘတ်စကားကမှသူအဲ့လိုအတွေးနေတယ်အဲ့လိုမျိုးသူဘတ်စကားစီးသွားတယ်သူအဲ့မျိုးသူအဲ့မျိုးဆွဲအဲ့သူအဲ့မျိုးအဲ့လိုဖြစ်နေတယ်ဗောနော်အဲ့အကြောင်းကိုဆွဲအဲ့ဒါကကိုကိုကိုပုံဖော်ခြင်းဥရဲ့အမှုပညာဦးကြောင်းမယ်ဒီမှာကြတော့သုံးခုပါပါတယ်အဲ့လို concept ပါမယ် attitude ပါမယ်ပြီးတော့ key ပါမယ်ဟော key ကတော့နောက်ဆုံးနေရာမှာထားရဲကွာလူတိုင်းကလေ့ကျင့်ရင်ဖြစ်နိုင်တယ်ဖြစ်နိုင်တယ်ဆိုတော့ key ကိုနောက်ဆုံးမှာထားရဲအဲ concept ကအဓိက concept တွေးခေါ်ပေါ့နော်တွေးခေါ်အဓိကပေါ့အတွေးခေါ်ကဘာကြောင့်ဒီလိုလုပ်တယ်ဘာကြောင့်ဒီလိုဖြစ်တယ်ဆိုရဲဟာကိုယ်မှာခံယူချက်ခံနိုင်မှာရှိရမယ်ပြီးွားရဲ attitude ဆိုတာရှိရမယ်အဲဘာအခုနာမည်ကြီးနေတဲ့လမ်းကြောင်းပေါ်ကိုလိုက်ပြီးတော့နာမည်ကြီးအောင်လို့ဖြန့်လန်းနေနဲ့လိုက်တာမျိုးဖြစ်ရအောင်ကိုကကိုလုပ်နေတဲ့ကိစ္စတစ်ခုကိုပုံမှန်လုပ်နေရမယ်ကိုပုံမှန်ဖြစ်နေတဲ့ဟာတစ်ခုကိုပုံမှန်ပြောနိုင်ရမယ်ကိုကဘာလဲကိုကဘယ်ရလာလဲဘယ်တော့မှမမိပဲနဲ့ကိုကဒီအကြောင်းတွေကိုပဲထပ်ခါတော့ကပြောနေရမယ်အဲ့လိုလူမျိုးတွေကိုကကြိုက်တယ်အဲ့ကြောင့်ကအဲ့လိုမျိုးဖြစ်အောင်နေရပြီးတော့အဲစကေးကောင်းတဲ့လူတိုင်းကိုလည်းအဲ့လိုပေါ့နော်ရည်ချင်းကောင်းတဲ့လူတိုင်းကိုလည်းမကြိုက်ဘူးအရည်ချင်းကောင်းတယ်ဆိုတာအရည်ချင်းဆိုတာပုံမှန်လေးချင်းဖြစ်နိုင်တယ်အဲ့တော့ဒါမဲ့လည်းတကယ်တမ်းအဲ့လိုရက်တည်ခြင်းနဲ့လူတယောက်နေနေဆိုလို့ရှိရင်ဆွေဖီနဲ့ပဲဖြစ်ဖြစ်ပကြီးနဲ့ပဲဖြစ်ဖြစ်ရက်တည်ခြင်းနဲ့လူတယောက်ဆိုလို့ရှိရင်တော့အဲ့သုံးမျိုးပါမှပြည့်စုံမယ်လို့ထင်တယ်အဲဟိုကနေထိုင်မှုပုံစံကလည်းမှန်ရမယ်အတွေးခေါ်ကလည်းမှန်ရမယ်ကောင်းမှုတွေစမ်းသစ်ဖို့မလိုမှန်ရမယ်ပြီးတော့အဲအေဂျင့်နာကတော့ဒါကတော့အေဂျင့်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါခင်ဗျာ VOA American Dance ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
တောင်အရှဒေသအပဝင်ကမ္ဘာတဝန်ဘာသာရေးလွတ်လပ်ခွင့်ကိုအားပေးဖို့ American ပြည်ထောင်စုကတန်တိတ်ထံချမှတ်ထားပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American အထူးသံမတ်ကြီး David Silverstein ကတော့တောင်အရှမှာအစိုးရတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ကြိုးပမ်းမှုတွေကြောင့်တိုးတက်မှုတွေရှိလာပေမဲ့စိုးရိမ်စရာစိန်ခေါ်မှုတွေလည်းရှိနေတော့မယ်လို့ပြောဆိုလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ဂိုင်းကနဇွဲဝါရနဲ့အကြမ်းဖက်အစွန်းရဝါရကိုချိန်မုံဖို့အတွက်တနိုင်ငံလုံးအတိုင်းအတာနဲ့အစိုးရကအကြီးအကျယ်လှုပ်ဆောင်နေပေမဲ့အစွန်းရတွေရဲ့ဘာသာကြားလူနည်းစုတွေပေါ်အကြမ်းဖက်မှုတွေကတော့ဆက်လက်ဖြစ်ပွားနေတာပါ။ဘာသာရေးကိုစော်ကားမှုဥပဒေတွေကိုဆက်လက်ကျင့်သုံးအရေးယူနေရမှာဘာသာရေးကိုစော်ကားမှုနဲ့တေတံဒါမှမဟုတ်တသက်တချွန်းအပြစ်ပေးအရေးယူခံထားရသူလူ20ကျော်ရှိပါတယ်။ကိုးကွယ်ရာဘာသာကိုထိခိုက်စော်ကားတယ်လို့ဆိုတဲ့ဥပဒေတွေကိုးကွယ်ယုံကြည်ရာဘာသာတရားကိုစွန့်ပယ်တာဘာသာကူးပြောင်းတာတွေကြောင့်အရေးယူတဲ့ဥပဒေတွေကိုဘယ်နေရာမှာပဲဖြစ်ဖြစ်အမေရိကန်ပြည်ထောင်စုကစန့်ကျင်ပါတယ်။ဒီလိုဥပဒေတွေကိုလူများစုယုံကြည်ရာဘာသာတရားနဲ့ကွဲပြားတဲ့လူနည်းစုတွေအပေါ်ဖိနှိပ်ရမှာမကြာခဏအသုံးပြုလေရှိပါတယ်။အိန္ဒိယနိုင်ငံမှာတော့ဘာသာရေးယုံကြည်သူအတိုင်းဝိုင်းကအစွန်းရောက်အကြမ်းဖက်ဝါဒကိုအံတုဖို့ကြိုးပမ်းကြပါရယ်။ တစ်ချိန်တည်းမှာပဲအိန္ဒိယမှာလူမှုအတိုင်းဝန်းကြားတွေးထွက်တန်ယူအကြမ်းဖက်မှုတွေလည်းတွေ့ရပါတယ်။အိန္ဒိယမှာ2015ခုနှစ်အတွင်းတနေ့ကိုခရီးရန်ဘာသာဝင်တယောက်နှီးပါနှုတ်နဲ့တိုက်ခိုက်ခံခဲ့ရတယ်လို့လည်းအစိုးရမဟုတ်တဲ့ NGO အဖွဲ့တစ်ခုကတင်ပြပါတယ်။သီရိလင်္ကာနိုင်ငံမှာတော့ဖွဲ့စည်းပုံခြေခံဥပဒေအတွက်မူကြမ်းရေးဆွဲနေပြီးအပြုသဘောဘက်ကိုဦးတည်ပြီးတော့တိတိတသားအပြောင်းလဲတွေတွေ့ရတဲ့နိုင်ငံအ ਨੇ ချင်းထဲမှာတစ်ခုအပါအဝင်ဖြစ်တယ်လို့တန်မတ်ကြီးဆာဘာစတိုင်ကပြောပါတယ်။ဇန်နဝါရီလထဲမှာပဲသီရိလင်္ကာနိုင်ငံမှာဘာသာကြားလူနည်းစုတွေအပေါ်အကြမ်းဖက်တိုက်ခိုက်လေးရှိတဲ့ဘိုဒူဘာလာစီနာအဖွဲ့ရဲ့ခေါင်းဆောင်ကိုလည်းဖမ်းဆီးနိုင်ခဲ့ပါတယ်။နီပေါ်နိုင်ငံမှာတော့ဘာသာရေးလူမျိုးရေးတင်းမာမှုတွေဆက်ရှိနေပြီးဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဘာသာကူးပြောင်းမှုကိုဆန့်ကျင်တဲ့ဥပဒေတစ်ခုကိုထည့်သွင်းထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းအစွန်းရောက်တွေကဘာသာရေးအစွဲကင်းတဲ့ဘလော့ဂါတွေအပေါ်ပြစ်မှတ်ထားတာရရက်ဆက်ဆက်တက်ဖြတ်တာတွေရှိပါတယ် IS အစွန်းရောက်အဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွတွေကဘာသာကြားလူနည်းစုတွေနဲ့ကိုကွယ်ရာနေရာတွေကိုအကြမ်းဖက်မှုတွေတိုးပွားလာတာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကစိုးရိမ်နေပါတယ်လူမှုအနေနဲ့ကိုယ့်ရဲ့လေးနက်တဲ့ယုံကြည်မှုတွေကိုပုံမွင့်လင်းလင်းဖော်ပြခွင့်ကျင့်သုံးခွင့်ယုံကြည်ခွင့်နဲ့ပြောင်းလဲခွင့်တွေကိုလက်မခံတဲ့တိုင်းပြည်တွေအနေနဲ့အလားအလာကောင်းတွေကိုအပြည့်အဝခံစားရမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုထားကြောင်းပါရှင်
အမေရိကန်စုရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်စုရရဲ့သဘောထားအမြင်နဲ့သာဖြစ်ပြီး VOA ရဲ့အာဘောမဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ကြာသပတေးဒီကနေ့ညနေပဲ6:00-9:00ထိထိုးလွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ19.25ဒုကနေတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ပြမှာပါ။
ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကလေဆိပ်ကိုအထေကံဘုံခွဲတိုက်ခတ်ခဲ့သူ2ဦးနဲ့2ဦးဟာပြီးခဲ့တဲ့နိုဝင်ဘာလတည်းပြင်သစ်နိုင်ငံပဲရစ်မြို့ကအကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်ခဲ့တဲ့အသက်25နှစ်အရွယ် IS စစ်သွေးကြောအဖွဲ့ကဘုံလုံးတဲ့သူဖြစ်တဲ့အကြောင်းထောက်လိုင်းအရာရှိတွေကပြောပါတယ်မော်ရိုကိုနိုင်ငံမှာမွေးဖွားပြီးဘယ်ဂျီယံနိုင်ငံမှာကြီးပြင်းတဲ့နာဂျင်းလာချရာဝီဟာပဲရစ်မြို့အကြမ်းဖက်တိုက်ခိုက်မှုမှာလည်းအဓိကပါဝင်ပတ်သက်ခဲ့တဲ့သူဖြစ်တဲ့အကြောင်းအတေကံဘုံခွဲဖို့ကိုပေါ်မှာဝတ်ဆင်လာတဲ့အဝတ်အစားတွေကနေ DNA မျိုးရိုးဗီဇာကနေစစ်စစ်တွေ့ရှိခဲ့တယ်လို့အာနာပိုင်တွေကပြောပါတယ် IS အဖွဲ့ကိုချိန်မုံဖို့ဟာသူ့ရဲ့ထိတ်တန့်ဦးစားပေးတာဝန်ဖြစ်တယ်လို့သမရဘာရကူမမကလည်းပြောကြားလိုက်ပါတယ်ဘယ်ဂျီယံနိုင်ငံမှာလူပေါင်း32ဦးသေဆုံးစေခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကို IS အဖွဲ့ကပြုလုပ်ခဲ့လေလို့ပြောကြားပြီးနောက်တရမှာပဲသမရဘာမကအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာမကြာခင်စတင်တော့မယ့်အစိုးရသည့်အဖွဲ့အတွင်းပါဝင်မဲ့ဝန်ကြီး18ဦးရဲ့အမည်စည်းရင်းကိုဒီကနေ့မလ24ရက်နေ့မှာပြည်ထောင်စုလွှတ်တော်ကဆုံးဖြတ်အတည်ပြုပေးဖို့ရှိနေပါတယ်ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌမောင်ဝင်းခန့်တန်းကမလ24ရက်နေ့အင်္ဂါနေ့ကအဆိုတည်သင်ခဲ့တဲ့အစိုးရအဖွဲ့အတွင်းပေါင်းမဲ့ဝန်ကြီး18ဦးရဲ့အမည်စည်းရင်းထဲမှာ NLD ပါတီဝင်6ဦးတက်မတော်အရာရှိ3ဦးကြက်ခိုင်ပါတီဝင်1ဦးတိုင်းရင်းသားဝန်ကြီး2ဦးနဲ့တခြားတက်သည့်ပညာရှင်6ဦးတို့ပါဝင်ကြပါတယ် NLD ပါတီဝင်6ဦးထဲမှာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လည်းပါဝင်နေတာကြောင့်တကယ်လို့ဒေါအောင်ဆန်းစုကြည်အနေနဲ့အစိုးရအဖွဲ့အတွင်းဝန်ကြီးအဖြစ်တာဝန်ထမ်းဆောင်မယ်ဆိုရင်လွှတ်တော်အမှတ်ဖြစ်ကနှုတ်ထွက်ပေးရမှာဖြစ်သလို2008ဖွဲ့စည်းပုံအရပါတီလုပ်ငန်းတွေကိုဝင်ရောက်လုပ်ကိုင်လို့ရတာမှမဟုတ်ပါဘူးအမေရိကန်နိုင်ငံကကာကွယ်ရေးဌာနအတွက်အဓိက contract လုပ်ငန်းတွေလုပ်ကိုင်ပေးနေတဲ့ကုမ္ပဏီကြီးရဲ့ကွန်ပျူတာအတွင်းဖောက်ထွင်းနိုင်ရေးအတွက် hacker တွေကိုကူညီပေးခဲ့တယ်လို့တရုတ်နိုင်ငံသားတူကဝန်ခံလိုက်ပါတယ်အသက်50အရွယ်ဆူပင်းဆိုသူဟာတခြား hacker နှစ်ဦးနဲ့အတူပူးပေါင်းပြီး F22 F34 နဲ့စတဲ့တိုက်လေယာဉ်နှစ်စင်းနဲ့ C17 တဲယူပို့ဆောင်ရေးလေယာဉ်ပုံစံတွေကိုခိုးယူခဲ့မှုနဲ့ဆွဲချက်တင်ခံထားရတဲ့အတွက်သူ့အနေနဲ့အများဆုံး1,005 နှစ်အထိကြာခံရနိုင်တယ်လို့အမေရိကန်တရားရေးဌာနကဗုဒ္ဓဟူးနေ့မှာပြောပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာနောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကဥဆမ်မိုးဝေဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းနိုမီတာ30-40 48-50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှိမှန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.